Welcome to the Voice of America in Burmese.
ဒီအောင်ခင်ဝေရညာညာဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2024ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 လိုင်းလိုမီတာ32 51နဲ့လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါညနေ9:00မှာတင်းနေတယ်မှာတော့လက်ဖနနိုင်ငံကဟက်စပူလာပြစ်မှတ်တွေကိုအေဇွေးစစ်တပ်ကလေကြောင်းကတိုက်ခိုက်ပါတယ်။အမေရိကန်ဗန်ဒါရေးဝန်ကြီးဂျန်နက်ယယ်လန်ဟာတရုတ်ဝန်ကြီးချုပ်နဲ့ဗီဂျင်းမြို့တော်မှာဒီနေ့တွေ့ဆုံဆွေးနွေးပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုရန်နယ်နဲ့တူပြပြပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးရင်တော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်မှာဆိုရင်တော့
စီရီယံလှုပ်ရှားမှုကြောင့်ပဲဒီအကြမ်းဖက်စစ်အုပ်စုရဲ့နော်အုပ်ချုပ်ရေးရန်တရာတည်လို့မရတာဒီနေ့ချီပြီးဖြစ်ပါတယ်။ဒါကြောင့်စီရီယံလှုပ်ရှားမှုဒီကျွန်တော်တို့ပြည်သူຫນွေဦးတော်လှန်ရေးအတွက်အင်မတန်မှအရေးပါတယ်။ဒါတော်လှန်ရေးရဲ့ဗန်ဒန်ကြီးတည့်ရတဲ့ဖြစ်တယ်။ဒီနေ့အချိန်ထိနော
်လေစီရီယံလှုပ်ရှားမှုခေါင်းဆောင်ဒေါက်တာတီဇာစံပြောတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ဖို့ရှိပါတယ်။ဒါအပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမဆူများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကအကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။လေဗနွန်ရှိပိုင်းမှာရှိတဲ့ဟက်စဘူလာပြစ်မှတ်တွေကိုတိုက်လေရင်နဲ့လေကြောင်းကတိုက်ခတ်ခဲ့တဲ့အကြောင်းအစိုးရစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။အဝေးထိန် drone တစ်စင်းကိုပစ်ချခဲ့တဲ့အပေါ်လက်တုံပြန်တဲ့အနေနဲ့အီရန်ကအားပေးထောက်ခံနေတဲ့ဟက်စဘူလာအဖွဲ့အခိုင်အမာအခြေစိုက်ထားတဲ့နေရာတွေကိုတိုက်ခတ်ခဲ့တာပါ။ဘက်ကမြဝမ်ဒေသမှာရှိတဲ့စင်ဖရီနဲ့စီးရီးယားနယ်စပ်ဂျန်တာနဲ့ဒေသတွေမှာတိုက်ခတ်ခံရတဲ့အကြောင်းဟက်စဘူလာနဲ့နီးစပ်သူကိုကိုးကားပြီး AFP သတင်းကလည်းအစောပိုင်းမှာဖော်ပြပါရတယ်။ဣဇွေးစစ်တပ်ကတော့ဟက်စဘူလာအဖွဲ့ရဲ့ဒေသရင်းအခြေစိုက်လေကြောင်းရန်ကာဝေးကွန်ရက်မှာပါဝင်တဲ့စစ်ပတ်ဆိုင်ရာနေရာတစ်ခုနဲ့အကြမ်းဖက်သမားတွေရဲ့အခြေခံအဆောက်အအုံ၃ခုကိုတိုက်လေရင်နဲ့တိုက်ခတ်ခဲ့တဲ့အကြောင်း Telegram လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ဣဇွေးကာဝေးတပ်ဖွဲ့ရဲ့အဝေးထိန် drone တစ်ခုကိုမြေပြင်ကဝင်ပြစ်မစ်ဆိုင်ဒုံးနဲ့ပစ်ချခဲ့တဲ့အပေါ်လက်တုံပြန်လာလို့လည်းပြောဆိုထားပါတယ်။တိုက်ခတ်မှုကြောင့်ထိခိုက်သေးချေသူမရှိဘူးလို့လည်းလမ်နော်ရက်ဖက်ကာဝေးဌာနတာဝန်ရှိသူတယောက်ကပြောဆိုထားပါတယ်ခင်ဗျာ။
ကာဇာစစ်ပွဲ6လရှိလာချိန်မှာပဲနှစ်ဖက်ပြစ်ကတ်ရစဲရေးနဲ့တစားကလေးပြန်လုပ်ပေးကိစ္စတွေကိုထပ်ဆွေးနွေးဖို့အတွက်အမေရိကန်ဘူထောက်လိုင်းဌာန CIA ကြီးကယ်ဘယ်ဘန်စ်အပါဝင်စစ်သက်ဆွေးနွေးသူတွေဟာအီဂျစ်နိုင်ငံကိုင်ရိုမြို့ကိုမနေ့ကစတင်ရောက်ရှိလာခဲ့ပါတယ်။ကာတာနိုင်ငံသားရေးဝန်ကြီးရှိခ်မိုဟာမက်ဘင်အယ်တာနီနဲ့အစ္စရေးကိုယ်စားလှယ်အဖွဲ့တို့လည်းဆွေးနွေးပွဲတွေမှာပါဝင်ဆွေးနွေးသွားမယ်လို့ခန့်မှန်းကြောင်းအီဂျစ်သတင်းကမနေ့ကဖော်ပြပါတယ်။ဟမတ်စ်ကရောဂါဇာမှာရှိတဲ့သူရဲ့ဒုတိယအကြီးကဲခါလစ်အယ်ဟေယာကိုဆေးလွတ်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပြီးတော့အဲ့ကြေညာချက်မှာတော့သူတို့ရဲ့အဓိကတောင်းဆိုချက်တွေဖြစ်တဲ့ဂါဇာမှာလုံးဝအပြစ်ရဖို့နဲ့အစ္စရေးစစ်တပ်တွေလုံးဝရုပ်သိမ်းပေးဖို့ခိုင်မာတောင်းဆိုထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စစ်စီနဲ့ကာတာနိုင်ငံသားရဲ့အကြီးကဲရှိတ်တမင်းဘင်ဟမတ်အယ်တာနီတို့ကိုတစားကန်လုပ်ပေးကိစ္စဆွေးနွေးဖို့အခြေအနေနဲ့ပတ်သက်ပြီးတော့စာရေးသားပေးပို့ခဲ့ပြီးတော့ဟမတ်စ်တွေကဒီကိစ္စကိုလက်ခံအောင်လုပ်ဖို့တိုက်တွန်းထားတယ်လို့အင်မီရော်မျိုးသားလုံးမျိုးရေးဆိုင်ရာပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒါ့ပြင်သမ္မတဘိုင်ဒန်ကဂါဇာကိုနောက်ထပ်လူသားချင်းစာနာမှုအကူအညီတွေတက်နိုင်သလောက်အများဆုံးပေးနိုင်အောင်ခွင့်ပြုပေးမယ်။သဘောတူညီမှုရအောင်ကိုင်ရိုမှာဆွေးနွေးမဲ့သူတွေကိုလုပ်ပိုင်ခွင့်အာဏာပေးဖို့အစ္စရေးဝန်ကြီးချုပ်ကိုလည်းပြောလိုက်ပါတယ်။အစ္စရေးဘက်ကတော့ဂါဇာမှာဖမ်းထားတဲ့တစားကန်တွေကိုမလွတ်မချင်းဂါဇာစစ်ပွဲကိုအပြစ်ရဆဲမှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်နတ်တညာဟုကဒီနေ့ကျင်းပတဲ့အစ္စရေးအစိုးရအဖွဲ့အပတ်စဉ်အစည်းအဝေးမှာပြောကြားလိုက်ပါတယ်ခင်ဗျာ။
ရုရှားဘုံကျတက်ခတ်မှုတွေကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံမှာလေကြောင်းရန်ကာကွယ်ရေးမစ်ဆိုင်းဒုံးတွေပြက်လက်မဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့သမ္မတဗလိုဒီမီယာဇယ်လန်စကီကပြောလိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းမှာလိုပဲနေ့စဉ်ရက်ဆက်ဆက်ပြီးတော့တက်ခတ်ခံနေရမယ်ဆိုရင်မစ်ဆိုင်းဒုံးတွေကုန်သွားနိုင်တယ်လို့အခြေအနေကိုမိတ်ဆွေနိုင်ငံတွေကလည်းသိရှိထားကြပါတယ်လို့မနေ့တုန်းကယူကရိန်းရုတ်တံအစီအစဉ်တစ်ခုနဲ့မြန်မြန်ကန်မှာသမ္မတကပြောလိုက်တာပါ။ယူကရိန်းရဲ့စွမ်းအင်လုပ်ငန်းတွေမြို့တွေကိုအဆက်မပြတ်တက်ခတ်နေတာကြောင့်အကူအညီပေးကြဖို့မာမိတ်တူကိုယူကရိန်းကအကူအညီတောင်းခံထားတာသတင်းပတ်နဲ့ချေရှိနေပါပြီ။လေကြောင်းရန်ကာကွယ်ရေးအတွက်တတလောလုံလောက်ပေမဲ့အကွာအကွယ်ပေးရမယ့်နေရာတွေကိုစဉ်းစားရွေးချယ်နေရပြီလို့လည်းသမ္မတဇယ်လန်စကီကပြောဆိုခဲ့ပါတယ်။မနစ်ပိုင်းတွင်ပြစ်မှတ်ကိုရောင်းနိုင်တဲ့ရုရှားရဲ့ပထင်းထက်မစ်ဆိုင်းဒုံးတွေနဲ့ အထက်ထက်အစာပေါင်းများစွာမြန်တဲ့ hypersonic missile တွေကိုကာကွယ်ဖို့အမေရိကန်က Patriot တုံးခွင်းတုံးစနစ်ပေးထားပေမဲ့နောက်ထပ်25ခုလောက်လုံနေသေးတယ်လို့လည်းယူကရိန်းသမ္မတကပြောဆိုထားပါတယ်။အမေရိကန်ရဲ့အကူအညီတွေဟာယူကရိန်းကာကွယ်ရေးအတွက်အလွန်အရေးကြီးတဲ့အကြောင်း Congress တို့ကထောက်ပံ့မဲ့အစီအစဉ်ကိုအတည်ပြုပေးလိမ့်မယ်လို့မျှော်လင့်ထားကြောင်းလည်းသမ္မတ Zelensky ကပြောဆိုခဲ့ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့တင်းငွေနဲ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားလွန်ခဲ့တဲ့နှစ်အတွင်းခက်ခဲတဲ့ဆွေးနွေးပြောဆိုမှုတွေရဲ့ရလဒ်ဖြစ်ပုံမတူညီတဲ့အခြေခံတွေရရှိထားတဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်ကတရုတ်ဝန်ကြီးချုပ်လီချင်းကိုဒီနေ့ပဲပြောလိုက်ပါတယ်။ပြည်ချင်းပြည်တော်ကတွေ့ဆုံမှုဆက်မှာပဲတရုတ်ဝန်ကြီးချုပ်ကလည်းကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံခြားအပြန်အလှန်လေးစားပြီးရံဘက်တွေလိုသဘောမထားဖို့ပြောဆိုခဲ့တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးရဲ့ခီးစဉ်ကနေအပြည့်သဘောဆောင်တဲ့တိုးတက်မှုတွေရှိကြောင်းပြောဆိုခဲ့တာပါ။ရှုပ်ထွေးနေတဲ့နိုင်ငံဆက်ဆံရေးကိုတာဝန်တိတိစီမံခန့်ခွဲဖို့တာဝန်ရှိကြောင်းဝန်ကြီးယယ်လင်ကပြောခဲ့တယ်လို့တရုတ်ကောင်ဆောင်ပိုင်းနဲ့သဘောထားကွဲပြားမှုတွေကိုလည်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံကကုန်ထုတ်လုပ်ငန်းတွေကြောင့်အမေရိကန်လုံခြုံရေးနဲ့ကုမ္ပဏီတွေထိခိုက်ဒဏ်ရာမှာကိုစိုးရိမ်ကြောင်းလည်းကြေညာချက်ထုတ်ပြန်ရမှာအမေရိကန်ဘဏ္ဍာရေးဝန်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ
။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ဟာတရုတ်နိုင်ငံကိုမနက်ဖြန်တနင်္လာနေ့နဲ့အင်္ဂါနေ့တွေမှာတွားရောက်ပြီးတော့ယူကရိန်းစစ်ပွဲရေးကိစ္စနဲ့ရုရှားနဲ့တရုတ်ဆိုးရွားကြားဆက်ဆံရေးပုံမူခိုင်မာအားကောင်းလာဖို့ကိစ္စတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးလက်ဘရော့ဖ်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီတို့ဟာယူကရိန်းပြဿနာနဲ့အာရှပစိဖိတ်ဒေသအရေးကိစ္စတွေလို့ထိတ်တန့်ကိစ္စရပ်တွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာတရုတ်သမ္မတရှီကျင့်ဖြင့်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်တရုတ်နိုင်ငံကိုလာမယ့်မေလမှာတွေ့ရောက်မှာဖြစ်ပြီးတော့ဒါဟာရုရှားသမ္မတပူတင်တွေ့တော့သူ့ရဲ့သမ္မတသက်တမ်းမှာပြပကိုပထမဆုံးကျင်သွားတဲ့ခရီးစဉ်ဖြစ်ပါတယ်။တရုတ်အကောက်ခွန်ဌာနရဲ့စီးရင်တွေအရတော့တရုတ်နဲ့ရုရှားနိုင်ငံကုန်သွယ်ရေးဟာပြီးခဲ့တဲ့2023ခုနှစ်မှာ2022ကထက်စာရင် 26.3% ခန့်လုံးတိုးလာခဲ့ပြီးတော့အမေရိကန်ဒေါ်လာ 140.1 ဘီလီယံထိစံချိန်တင်မြင့်တက်ခဲ့တယ်လို့ပြောပါရခင်ဗျာ
။နေမီပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာဒီနေ့ပဲကင်းလက်တက်ခဲ့ရေးစီးရင်လိချင်းတဲ့အကြောင်းတရုတ်စစ်တပ်ကပြောပါရ။အမေရိကန်၊ဂျပန်၊ဩစတြေးလျနိုင်ငံတို့နဲ့ဖိလစ်ပိုင်နိုင်ငံကပူးတွဲစီးရီးလိချင်းတဲ့နေ့မှာပဲတရုတ်နိုင်ငံကလည်းစီးရီးလိချင်းခဲ့တာပါ။ယင်းနယ်နိမိတ်ပိုင်ဆိုင်မှုအတွက်တရုတ်နိုင်ငံနဲ့အငင်းပွားနေတဲ့ဖိလစ်ပိုင်နိုင်ငံအပါအဝင်၄နိုင်ငံကကာဝေးဌာနအကြီးအကဲတွေကတောင်တရုတ်ပင်လယ်မှာပူးတွဲစီးရီးလိချင်းမဲ့အကြောင်းကြေညာခဲ့ပြီးနောက်တစ်ရက်မှာပဲတရုတ်နိုင်ငံကလည်းရေတပ်နဲ့လေတပ်ပူးတွဲပြီးကင်းလက်တက်ခရီးအတွက်လိချင်းတဲ့အကြောင်းသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာအခြေအနေရှုပ်ထွေးစေမဲ့လုပ်ရက်တွေနဲ့ပြဿနာတွေဖန်တီးနေတာတွေကိုထိမ့်သိမ်းထားနိုင်ကြောင်းတရုတ်စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ Direct from Washington The
Voice of America VOA နောက်ဆုံးသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမှာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင်ပေးနေတာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်စီရေးပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တဲ့တိုက်ပွဲတွေမှာစီရေးအရေးနိုင်လို့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘတ်ချန်းကိုထွက်ပြေးတိမ်းရှောင်လာတဲ့စစ်ကောင်စီတပ်သားတွေနဲ့နေကြားဆောင်လုံခြုံရေးနေကြားဆောင်ရဲလုံခြုံရေးတွေ900ကျော်သွားပြီဖြစ်ပါတယ်ပထမအထုပ်330ကိုရေချောင်းကနေဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ဆောင်ပေးထားပြီးထပ်ခိုလုံလာတဲ့စစ်ကောင်စီတပ်သားတွေကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကရေလမ်းကနေတဆင့်ပြန်ပို့ဖို့နိုင်ငံစီစဉ်နေပါတယ်မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်နေဆက်မြင့်ဖြတ်ကျော်တိမ်းရှောင်လာကြတဲ့စစ်ကောင်စီတပ်သားတွေနဲ့နေကြားဆောင်ရဲတွေရဲ့နောက်ဆုံးလုံခြုံရေးအခြေအနေတွေကိုစုစည်းပြီးတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ် 2023 ခုနှစ်နိုဝင်ဘာလကတည်းကတကြောပြန်စတင်ခဲ့တဲ့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့ကြားကတိုက်ပွဲတွေက2024ခုနှစ်နှစ်စန်းပိုင်းကနေစအခုချိန်ထိအတော်လေးပြင်းထန်နေစေဖြစ်ပါတယ်။ရ ခိုင်ပြည်နယ်အတွင်းကအချက်အချာကြတဲ့မြို့တချို့နဲ့စစ်တင်တော်အကြောင်းတွေအပါအဝင်စစ်ကောင်စီတပ်စခန်းတွေကိုအေအေဘက်ကဇက်တိုက်ဆိုသလိုသိမ်းပိုက်နေတဲ့အချိန်မှာစစ်ကောင်စီဘက်ကလည်းမြေပြင်ရေပြင်ကသာမကဝေဟင်ကပါပြင်းပြင်းထန်ထန်ထိုးစစ်ဆင်ခုခံတိုက်ခိုက်နေလို့တိုက်ပွဲတွေထဲမှာအသက်ဘေးကနေလွတ်အောင်လို့တိမ်းရှောင်ပြေးနေရတဲ့ဒေသခံပြည်သူကတသိန်းကျော်သွားပြီလို့ကုလသမဂ္ဂကဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခတွေပြင်းထန်နေချိန်နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေကြားမှာစစ်ရေးနှိမ့်လာတဲ့အတွက်စစ်ကောင်စီတပ်သားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးသွားကြတာအခုဆိုရင်တော့အယောက်900ကျော်သွားပြီဖြစ်ပါတယ်။ဖေရိုင်လာ၄ရက်နေ့ကနေစပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုအတုတ်လိုက်စပြီးထွက်ပြေးနေကြတဲ့အထက်မှာစစ်ကောင်စီတပ်သားတွေနေကြားစောင့်တက်ရဲလုံခြုံရေးတွေနဲ့မိသားစုဝင်တွေအပါအဝင်အယောက်330ကိုဖေရိုင်လာ15ရက်နေ့မှာဘင်္ဂလားဒေ့ရှ်ကရေကြောင်းကနေတဆင့်ပြန်လည်ပို့ဆောင်ပေးခဲ့ပါတယ်။အဲဒီနောက်မှာတော့ရခိုင်ဘက်ခြမ်းမှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေဆဲဖြစ်ပြီးမတ်လ17ရက်နေ့မှာတော့စစ်ကောင်စီတပ်သား129ယောက်ထပ်ပြီးတော့ထွက်ပြေးလာပြန်ပါတယ်။အဲ့ဒီထွက်ပြေးလာတဲ့သူတွေကိုဘင်္ဂလားဒေ့ရှ်နေကြာစောင့်တက်ကလက်နက်တွေဖြုတ်သိမ်းပြီးတော့သူတို့ကိုဘေးကင်းလုံခြုံရာမှာခိုးလုံခွင့်ပြုထားတယ်လို့ဆိုပါတယ်။တခါမတ်လ30ရက်နေ့စနေနေ့မနက်ပိုင်းမှာလဲမြန်မာစစ်ကောင်စီတပ်သား3ယောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးခိုးလုံလာတယ်လို့ဘန်ဒါဘန်လက်ထောက်ကော်မရှင်နာမင်းကြီးဆာဒ်မူဂျာဟစ်မူဒင်ကအတည်ပြုထားတာကိုဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။အဲ့ဒီနောက်ထပ်ထွက်ပြေးလာတဲ့စစ်ကောင်စီတပ်သား3ယောက်ကိုလည်းဘင်္ဂလားဒေ့ရှ်နေကြာစောင့်တက် BGB ကထိန်းသိမ်းထားပါတယ်။ဧပြီလ2ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အဲ့ဒီလိုမျိုးဘင်္ဂလားဒေ့ရှ်ကိုထပ်ပြီးထွက်ပြေးခိုးလုံလာတဲ့မြန်မာစစ်သားနဲ့နေကြာစောင့်ရက်တပ်ဖွဲ့ဝင်ပေါင်း180ကိုမြန်မာဘက်ခြမ်းကနေရေလန်းကနေတဆင့်ပြန်ပို့ပေးဖို့နှစ်နိုင်ငံသဘောတူခဲ့ပါတယ်။နိုင်ငံရေးစီရေးမတည်ငြိမ်မှုပြိပခါတွေနဲ့နည်းမြေမငြိမ်းချမ်းဖြစ်နေတဲ့မြန်မာနိုင်ငံထဲမှာအကြောင်းမျိုးစုံနဲ့ပိတ်မိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား190ကိုလည်းဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုပြန်ပြီးခေါ်ယူနိုင်ရေးဆွေးနွေးညှိနှိုင်းနေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာဟာဆန်မမုတ်ကပြောပါတယ်အဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်180ကိုပင်လယ်ရေကြောင်းလမ်းကနေရာသီဥတုကောင်းမွန်လာတာနဲ့ရှေ့သတင်းမှတ်ထဲမှာပြန်လည်ပို့ဆောင်မှုစီစဉ်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတင်းရှောင်လာတဲ့မြန်မာစစ်ကောင်စီတပ်သားတွေနဲ့နေကြာစောင့်တက်ရဲတွေဟာဘူးသီးတော်မောင်တော်မျိုးကနေတဆင့်တချို့ကလက်နက်တွေကိုပါတဲဆောင်လာပြီးတော့ဘင်္ဂလားမြန်မာနယ်စပ်မြင်းကိုဖျက်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုပြေးဝင်လာကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးလာကြတဲ့စစ်ကောင်စီတပ်သားတွေနဲ့နေကြာစောင့်တက်ရဲလုံခြုံရေးတွေလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာထိန်းသိမ်းထားရှိထားတဲ့အခြေအနေနဲ့ပတ်သက်လို့သူတို့သိထားသလောက်ကိုရိုဟင်ဂျာဒုက္ခသည်တွေက VOA ကိုအခုလိုရှင်းပြပါဗျာ
။သူတို့ကိုဟိုဘောနော်ဟိုနိုင်ကောင်စီရီဆိုတာကဘန်ဒါဘန်ခရိုင်ရဲ့နိုင်ချောင်းစူရီဆိုတဲ့ဟိုမြို့နဲ့အဲရဲ့ဟိုပိုင်ထဲမှာပဲပိုင်နဲ့ထဲမှာပဲသူတို့ကိုတားခဲ့တာတင်းတင်းထားတာပြပါတွေ့ပြလာတဲ့ဟို BGB ပေါ့နော်ဟိုလက်ရှားဆောင်ရဲ့တပ်ဖွဲ့ရဲ့ပြီးတော့ဟိုစစ်သားပေါ့နော်အဲသူတို့ကိုဟိုပေါ့နော်ဟိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဟိုလက်ရှားဆောင်ထက်ပေါ့နော်လက်ရှားဆောင်တက်ကဟိုလွန်ချုံရဲ့တာဝန်ယူပြီးတော့ဟိုစတင်ချောင်းတွေမှာပဲသူတို့ကိုဟိုလွန်လွန်ချုံချုံနဲ့ဟိုတားခဲ့တာပြပါတယ်သူကစာဝင်းနေကစာပေါ်နော်ဟိုဆက်ဆရရအစီပြင်းအောင်ဟိုဆောင်ရွက်ပေးခဲ့ပါတယ်ဟိုပြီးတော့ဟိုသူတို့နဲ့ဟိုပတ်သက်ပြီးတော့ပေါ့နော်ဟိုနှစ်နိုင်ငံဟိုဘင်္ဂလားဒေ့ရှ်ရဲ့မြန်မာပေါ့နော်ဒီနှစ်နိုင်ငံဟိုတန်တမန်နေလက်နဲ့ဆက်ဆက်ပြီးတော့သူတို့ဥပ္ပိုလ်နေရေးဟိုမြန်မာကိုပြန်ပို့ပေါ်ထွက်လွေပေးပေါ်ထွက်သူတို့ဆောင်ရွက်နေတာရှိတယ်ဟိုဒီလမှာဟိုဆောင်ရွက်အဲ့လိမဲ့လို့ကျန်တော့ကဟောပေါ့နော်မြောင်လင်းတာပေါ့နော်ဒါမဲ့ဒီလမှာဖြစ်အောင်သူတို့ကလောက်ဖို့ရှုစားနေတာလည်းရှိပါတယ်ဒီဘင်္ဂလားဒေ့ရှ်ဘက်ကဟိုဒီလမှာဟိုမြန်မာကိုလွှဲပေးလေရအောင်မြန်မာနဲ့ရှစ်ဆစ်ပြီးတော့ဟိုဆွန်ရွေ့နေတာတော့ရှိပါတယ်ဟောဒီအချန်တွေကိုပြောရမယ်ဆိုလို့ဆိုရင်ဒါကဟိုပေါ့နော်ဒီနိုင်ငံနဲ့ဆက်ဘင်္ဂလားဒေ့ရှ်ဘက်ကဟိုလူရှင်ရဲ့ကရန်တင်းမှထားတာရှိတယ်ဒါမဲ့အဲရောက်လာတဲ့ဟိုဒုက္ခသည်တွေကလည်းဟိုမရမကြီးတချို့ရှိတယ်ဟို50လောက်ပေါ့နော်ဟိုပြီးတော့ဟိုပေါ့နော်စက္ကမဆိုတဲ့ဟိုဒိုင်းနေလူမျိုးပေါ့နော်အဲသူတို့ရှိတယ်35စုလောက်ရှိတယ် ဒါကဟိုသူတို့ရဲ့ဆွေမျိုးသားချင်းပေါ့နော်ဟိုနှစ်ဆက်တဲ့သူတို့ရဲ့ဆွေမျိုးသားချင်းတွေစီပဲဟိုယာယီပဲသူတို့ကကုလူနယ်လာရှိပါတယ်ဟို UN ကတော့သူတို့ကိုဟိုပေါ့နော်ဟိုအခုလုံခွင့်ပါညာသူတို့ဟို protection ရရှိအောင်တော့ဆောင်ရွက်ပေးလာလက်ရှိအချိန်ထိတော့မရှိတော့ဘူး
ဒီလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးလာကြတဲ့စစ်ကောင်စီတပ်သားတွေနဲ့မြန်မာနယ်ခြားစောင့်တပ်ရဲတပ်ဖွဲ့ဝင်တွေကိုမြန်မာနိုင်ငံဘက်ခြမ်းကိုအလင်းစလိုပြန်မပို့ဘဲနဲ့မြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့လူခွင်ချိုးဖောက်မှုတွေစစ်ရာဇဝတ်မှုတွေနဲ့ဆက်ဆက်ပြီးတော့အပြည်ပြည်ဆိုင်ရာရာဇဝတ်မှုဆိုင်ရာတရားရုံး ICC နဲ့ချိတ်ဆက်ပြီးတော့စုံစမ်းစစ်ဆေးပါလို့ဘင်္ဂလားဒေ့ရှ်အစိုးရကို45 Rights လူခွင်အဖွဲ့ကပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကတောင်းဆိုထားပါတယ်မြန်မာစစ်တပ်ရဲတပ်ဖွဲ့နဲ့နေကြာဆောင်တပ်ဖွဲ့ဝင်တွေအနေနဲ့လည်းနိုင်ငံတကာတရားစီရင်ရန်ရာတွေနဲ့ပူးပေါင်းဆောင်ရွက်အစ်စစ်ခံမှုတကယ်လို့ပူးပေါင်းစစ်ဆေးမဲ့မြန်မာစစ်ကောင်စီတပ်သားတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ဘင်္ဂလားဒေ့ရှ်ဘက်ကလည်းတိုက်တွန်းသင့်ပါတယ်လို့45 Rights လူခွေးအဖွဲ့ကအကြံပြုထားပါတယ်ရခိုင်မြောက်ပိုင်းမှာတော့အခုချိန်ထိအေးအေးရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေကပြင်းထန်နေစေဖြစ်ပါတယ်စစ်ကောင်စီဘက်ကစစ်သားတွေကလည်းဘင်္ဂလားဒေ့ရှ်ဘက်ကိုမကြခဏဆိုသလိုတိမ်းရှောင်ပြင်းနေရတဲ့အချိန်မှာတော့ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေပါဝင်ဒုက္ခသည်စခန်းတွေကမွတ်စလင်ဒုက္ခသည်တွေကိုပါစစ်တင်နှံပေးနေပါတယ်သူတို့ကိုရခိုင်တပ်တော်နဲ့တိုက်ခိုက်ဖို့ရိုဟင်ဂျာမွတ်စလင်တွေကိုပါစစ်သားအဖြစ်အသုံးပြုနေတာကတော့လုံခြုံရေးကစိုးရင်စရာပါပြင်းထန်နေတဲ့နှစ်ဖက်တိုက်ပွဲတွေကြားမှာတိမ်းရှောင်ပြင်းနေရတဲ့ရခိုင်ဒေသခံတွေမှာလည်းဘင်္ဂလားဒေ့ရှ်ဘက်ခြမ်းကလည်းလက်မခံလို့ထွက်ပေါက်ပိတ်နေတဲ့အနေအထားဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးသွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အခြေအနေနဲ့သူတို့ကိုနေရက်ပြန်ဖို့မဲ့နှစ်နိုင်ငံသဘောတူညီချက်အစီအစဉ်တွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင်။
မဆုမုံပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။စီရမာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့သူတွေဟာ PDF ဆရာဝန် PDF ကျောင်းဆရာ PDF ကျောင်းသားတွေစသဖြင့်ရေဦးတော်လှန်ရေးမှာကြံ့ကြံ့ခံဆက်လက်ပါဝင်နေကြကြောင်းမန္တလေးစီရမ်လှုပ်ရှားမှုခေါင်းဆောင်ဒေါက်တာတေဇာဆန်းက VOE ကိုပြောပါတယ်အာနာသိန်းနာ၃နှစ်ကြာလာချိန်စီရမ်လှုပ်ရှားမှုနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့တော်လှန်ရေးအားစုတွေထိန်းချုပ်နယ်မြေမှာရှိနေတဲ့ဒေါက်တာတေဇာဆန်းကိုမတ်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
အင်္ဂဝင်တန်းတည်းရဲ့နော်ရုံးမတက်ဖက်ရုံးထွက်ခဲ့တဲ့စီဒီယန်လှူရှားမှုတည်ဒါပြောရရင်ကျွန်တော်တို့ပြည်သူ့ຫນွေဦးတော်လှန်ရေးကြီးရဲ့ပထမဦးဆုံးတာထွက်ခရာတန်လို့တော့ပြောရမှာဖြစ်ပါတယ်ခင်ဗျကျွန်တော်မှတ်မိတယ်2021ဖေဖော်ဝါရီ1ရက်နေ့မှာအာနာသိန်းတယ်အဲ့တော့ဖေဖော်ဝါရီ1ရက်နေ့ညနောက်တော့ဖေဖော်ဝါရီ2ရက်နေ့မနက်ကလေးကဒီစီဒီယန်လှူရှားမှုတည်စတင်ခဲ့တာလည်းဖြစ်ပါတယ်နော်ဓမ္မရေးဝန်ထမ်းတွေပညာရေးဝန်ထမ်းတွေအပါအဝင်နော်ဝန်ထမ်းဦးရေသိမ့်နေချီတန်းနေချီပြီးတော့စီဒီယန်လှူရှားမှုမှာပါဝင်ခဲ့ကြပါတယ်ဒါမိမိတို့ရဲ့သွတ်သက်တဲ့ဆန္ဒသဘောထားတွေနဲ့ပေါ့ဒီစီရီယံလှုပ်ရှားမှုကြောင့်ပဲဒီအကြက်ဖက်စစ်အုပ်စုရဲ့နော်အုပ်ချုပ်ရေးရန်ရာတည်လို့မရတာဒီလိုချီပြီးဖြစ်ပါတယ်။ဒါကြောင့်စီရီယံလှုပ်ရှားမှုဒီကျွန်တော်တို့ပြည်သူ့ຫນွေဦးတော်လှန်ရေးကြီးအတွက်အင်မတန်မှအရေးပါတယ်။ဒါတော်လှန်ရေးရဲ့မန္တန်ကြီးတစ်ရက်လည်းဖြစ်တယ်။ဒီနေ့အချိန်ထိနော်အချိန်3နှစ်ရှိသွားပြီ။ဒီစီရီယံလှုပ်ရှားမှုကြံ့ကြံ့ခံရပ်တည်နေစေဖြစ်ပါတယ်။ကျွန်တော်တို့အခုရောက်တဲ့နေရာတိုင်းမှာကြေးရွာတိုင်းမှာတွေ့ရတဲ့စီရီယံဝန်ထမ်းတွေနော်အခုဆိုရင်စီရီယံဝန်ထမ်းအများစုဒီနော်မူလစီရီယံအလုပ်အပြင်နော်စစ်ကောင်စီကိုလက်မခံမှုဆိုတဲ့အပြင်ကိုကျွန်တော်တို့ဒီတော်လိုင်းအင်အားစုတွေအတွက်လိုအပ်နေတဲ့တာဝန်တွေကိုလည်းထပ်ရွက်နေကြတာကိုအင်မတန်မှဝမ်းသာစရာဂုဏ်ယူစရာတွေ့ရပါတယ်။ကျွန်တော်တို့အညာမှာဆိုရင်ကျွန်တော်တို့ခါလာဂျာကာလစာသင်ကျောင်းတွေရှိတယ်။ဒီစာသင်ကျောင်းတွေမှာစာသင်နေတာကလည်းဒီစီဒီယန်ဝန်ထမ်းတွေပဲဖြစ်ပါတယ်ခင်ဗျ။ကျွန်တော်တို့အခုဂျေးဝါတွေမှာဟလာဂျမားရေးဆောက်ရှောက်မှုလုပ်ငန်းတွေလုပ်ပေးကြတယ်။အဲ့ဒီဝန်ထမ်းတွေကိုကြည့်ရင်လည်းစီဒီယန်ဝန်ထမ်းတွေပဲဖြစ်ပါတယ်ခင်ဗျ။နောက်ဆိုကျွန်တော်တို့အခုပြည်သူ့ကာကွယ်ရေးတပ်မတော် PDF ပါကြည့်နေမယ်ဆိုရင်လည်းစီဒီယန်ကျောင်းဆရာတွေစီဒီယန်ကျောင်းသားတွေစသဖြင့်ပေါ့ဗျအများကြီးတွေ့နေရပါအဲ့တော့တနည်းပြန်တော်လန်ကြီးမှာနှစ်ထပ်ကွန်းထပ်ပါတယ်ပေါ့ဗျာစီရီယန်လုတ်တဲ့အပြင်ကိုတော်လန်ကြီးမှာနောက်ထပ်နော်သူတို့တက်နိုင်တဲ့တာဝန်ကိုထမ်းရွက်နေကြတဲ့အင်မတန်မှဂုဏ်ယူတိုက်တဲ့နိုင်ငံဝန်ထမ်းတွေစီရီယန်သူရဲကောင်းတွေလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ဒီနေ့အချိန်3နှစ်တိုင်တဲ့အထိစီရီယန်မှန်နိုင်တဲ့ကြက်ကြန့်ခံစွာအားကောင်းတမ်းမှာစွာနဲ့ရှိနေတယ်လို့ကျွန်တော်အနေနဲ့ရှုမြင်ပါတယ
်လက်ရှိတိုင်းသားလက်နက်ကိုင်ဖွဲ့ရဲ့ဟိုသူတို့တွေရဲ့ဒီလက်နက်ကိုင်တိုက်ပွဲတွေပေါ့နော်ဒီအရာတွေကိုကြည့်မယ်ဆိုလို့ရှိရင်ဒေါက်တာတေဆာဆန်းကိုရိုင်းကဒီရှမ်းပြည်မြောက်ပိုင်းဘက်ကိုလည်းရောက်ခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီမှာဒီထူးသဖြင့်ကိုကန့်ဒေတာမှညီနောင်မဟာမိတ်သုံးဘွဲ့နဲ့လည်းတွေ့ဆုံခဲ့တယ်ဆိုတဲ့ခါကြတော့တိုင်းသားလက်နက်ကိုင်ဖွဲ့ရဲ့အဲသူတို့ သူတို့တွေရဲ့တိုက်ပွဲတွေဟာနှွေဦးတော်နိုင်ရင်တသားတည်းဖြစ်နေရလို့မြင်လားရှင့်
မှန်ပါတယ်ခင်ဗျအဲ့တော့ပြောရရင်ကျွန်တော်အနေနဲ့ဆိုရင်ဒီပြည်သူ့နှွေဦးတော်လှန်ရေးကြီးအချိန်3နှစ်ကျော်ကာလအတွင်းမှာမြန်မာနိုင်ငံရဲ့နေပယ်ဒေသတော်တော်များများကိုကျွန်တော်ရောက်ပစ်ပါတယ်ကျွန်တော်ခရီးကြီးအများကြီးဖွက်ပစ်တယ်ပေါ့ဗျာအဲ့တော့ပြည်သူတွေအများကြီးနဲ့တွေ့ပစ်တယ်သူတစ်ဖြစ်တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးတွေအရာကိုအရေးကိုဖွဲ့ပေါင်းများစွာနဲ့တွေ့ပစ်ခဲ့ပါတယ်အဲ့တော့ရှမ်းပြည်နယ်မြောက်ပိုင်းမှာဒါအခြေပြုတဲ့နော်တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းနဲ့အများကြီးတွေ့ပစ်တာပေါ့တခြားဒေသတော်လှန်ရေးအဖွဲ့အစည်းနဲ့တွေ့ပစ်ပါအဲ့တော့တွေ့ပစ်ဆုံးဖြစ်တဲ့နေရာမှာတူညီတဲ့အချက်တွေအများကြီးကျွန်တော်တွေ့ရတယ်ခင်ဗျအဓိကတော့ဗာလဲဆိုတော့ကျွန်တော်တို့ဒါပြောရရင်ဒီတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးတွေဆိုတာရှေ့မှာနှစ်ပေါင်းတချို့အဖွဲ့တွေနှစ်90ကျော်တချို့အဖွဲ့တွေနှစ်60တချို့အဖွဲ့တွေနှစ်40နော်နှစ်30နှစ်90စတဲ့နှစ်ပေါင်းများစွာစေစုနှစ်နဲ့ချီပြီးတော့ကျွန်တော်တို့တိုင်းပြည်မှာဒီအာဏာရှင်စနစ်ဆိုးတွေကိုဒါတွန်းလှန်ခဲ့ကြတယ်တိုင်းရင်းသားဒဏ်သူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်အတွက်ကျွန်တော်တို့ဒါလက်နက်ဆွဲကင်တော်လှန်ရေးလုပ်ခဲ့ကြတဲ့အဖွဲ့အစည်းကြီးတွေဖြစ်ပါတယ်ခင်ဗျဒီအဖွဲ့အစည်းကြီးတွေနော်ပြအခုတူညီတဲ့ရှုမြင်ချက်ကအခုကျွန်တော်တို့ဒီຫນွေဦးတော်လှန်ရေးကြီးတွေမိမိတို့ရဲ့မျှော်ယွင်ချက်တွေမိမိတို့ပန်းနိုင်ကိုရောက်ဖို့ရအတွက်အကောင်းဆုံးအခွင့်အလမ်းကြီးဖြစ်တယ်အကောင်းဆုံးအခွင့်အရေးကြီးဖြစ်တယ်ပေါ့ဗျာဒါကိုအားလုံးကနော်ဒါတက်တန်နေဒါနော်တပြေးညီကျွန်တော်ရှုမြင်ကြတယ်အဓိကပြောချင်တာကတော့ဗျာကျွန်တော်တို့ဟဲ့လားဒီတစ်ခေါက်မှာမြေပြတ်မှာသူတစ်ဖြစ်နေထိုင်ကြတယ်ကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်ဒါတတိပြောရင်ဒီနိုင်ငံရဲ့လူများစုဒါလူမျိုးလူများစုတိုင်းရင်းသားတွေဖြစ်ပါတယ်အဲ့တော့အညာဒေသမြေပြတ်ဒေသမှာနေကြတယ်ကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်ဟဲ့လားနော်တနိုင်ငံလုံးဟဲ့လားကျွန်တော်တို့ဒီအာဏာရှင်ဘုံရံသူဖြစ်တဲ့ဖက်စစ်စစ်တပ်ကိုဒါအပြင်းထန်ဆုံးဆန့်ကျင်တွန်းလှန်ကြနေအဲ့တော့ဒီလိုအခြေအနေမှာဒီပွဲဘယ်လိုမှနိုင်စရာမနိုင်စရာအကြောင်းမရှိဘူးပေါ့ဗျာဆိုတာကိုအားလုံးကဒါလက်ခံကြတယ်ယုံကြည်ကြတယ်ပေါ့အဲ့တော့ဟိုပြောရရင်ဒီလိုအခွင့်အလမ်းမျိုးဒီလိုအခြေအနေမျိုးကိုဒါစောင့်ဆိုင်းမျှော်လင့်နေတာလေရှေ့မှာနှစ်ပေါင်းများစွာကြာခဲ့ပြီပေါ့ဒါကြောင့်လည်းအခုဒါ2021လူတော်လှန်ရေးကြီးเนาะအခုအချိန်မှာအားလုံးတနိုင်ငံလုံးမရှိတဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးအားလုံးလူတို့ကဒီပြည်သူ့နှွေဦးတော်လှန်ရေးကြီးမှာဒါအစွမ်းကိုဒါเนาะတော်လှန်ရေးကြီးနဲ့အတူတူဟန်ချက်ညီတသားတဲ့ဒါစီးမျောနေကြတယ်ပေါ့အဲ့တော့ခုနပြောတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့ကျွန်တော်တို့ရဲ့မဟာမိတ်ညီနောင်တိုင်းရင်းသားအဖွဲ့အစည်းတွေလည်းအလားတူပါဒါကျွန်တော်တို့နှွေဦးတော်လှန်ရေးကြီးနဲ့အတူတူဟန်ချက်ညီပေါ့ဗျာတစ်ဆက်တစ်ဆက်ထဲကျွန်တော်တို့ဒါဘုံရန်သူကလည်းတူတယ်ဗျာအကြံဖက်အာဏာရှင်စနစ်ဒါကျွန်တော်တို့အကြံဖက်အာဏာသိမ်းစေအုပ်စုဖြစ်တယ်ဘုံပန်းနိုင်ငံလည်းကျွန်တော်တို့အားလုံးဒါရှိကြပါတယ်ခင်ဗျเนาะတကယ်စစ်မှန်တဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိတဲ့ဒဏ်သူရည်သူရှိတဲ့ဒါ Federal Democracy ပြည်ထောင်စုဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အားလုံးဒီတိုင်းရင်းသားဒေါ်လာရဲ့အဖွဲ့အစည်းကြီးတွေဟာကျွန်တော်တို့ဘုံရန်သူကိုအတူတူကျွန်တော်တို့ဒါတိုက်ခိုက်တွန်းလှန်နေကြတယ်။ဘုံပန်းနိုင်ကိုအတူတူချစ်တက်နေကြတယ်။ကျွန်တော်တို့အားလုံးမှာဘုံတူညီတဲ့လုပ်ငန်းစဉ်တွေနဲ့အတူတူကျွန်တော်တို့ဒါချစ်တက်နေကြပါတယ်လို့ကျွန်တော်အနေနဲ့ဒီလိုလေးရှုမြင်ပါတယ်ခင်ဗျ။
အဲ့တော့မြန်မာနိုင်ငံရဲ့ဒီအနေထားရဆိုလို့ရှိရင်အမ်ဒီတိုင်းသားအဖွဲ့တိုင်းသားလူမျိုးအသီးသီးရှိကြတယ်။နောက်သူတို့သမိုင်းကြောင်းနောက်ခံနေရလဲအမျိုးမျိုးရှိကြတဲ့ခါကျတော့ဒီအနာဂတ်တည်ဆောက်ရေးမှာပေါ့ဥပမာဆိုရင်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လေဥပမာဒီရှမ်းတိုင်းသားဖွဲ့တွေအဲနောက်ကိုကံပေါ့နော်ဒေသခံအဲ့လိုသူတို့ဖွဲ့စည်းသည့်ရှိတယ်အဲ့တော့အနာဂတ်တည်ဆောက်ရေးမှာအနာဂတ်နိုင်ငံဒီဖက်ဒရယ်တည်ဆောက်ရေးမှာပေါ့နော်ဒီလိုအသီးသီးလူမျိုးစုအသီးသီးကွဲနေတဲ့အခြေအနေအရောတကယ်ဟိုဖက်ဒရယ်တည်ဆောက်ရေးမှာဟိုဘယ်လိုအခက်အခဲတွေဖြစ်နိုင်လဲရှင့်
ကျွန်တော်တို့တိုင်းပြည်ကဒါလူမျိုးတစ်ခုတည်းဟာလာဘာသာတရားတစ်ခုတည်းနဲ့တည်ဆောက်ထားတဲ့တိုင်းပြည်မဟုတ်ဘူးကျွန်တော်တို့တိုင်းပြည်မှာမတူညီတဲ့လူမျိုးတွေလူမျိုးစုတွေအများကြီးမိတင်းနေထိုင်ကြတယ်ဟာလာမတူညီတဲ့ကျွန်တော်တို့ဘာသာတရားတွေကိုလည်းဒါကိုယ့်ကိုယ်ယုံကြည်ကြတယ်မတူညီတဲ့ကျွန်တော်တို့ဘာသာစကားတွေလည်းရှိတာပေါ့ဗျာအချိန်နဲ့မှာပဲကျွန်တော်တို့မတူညီတဲ့သမိုင်းကြောင်းနောက်ခံတွေရေမြေတောတောင်တွေလည်းရှိတယ်တကယ်တော့ပြောရရင်ဒါသည်ဒီစုံလင်ကွဲပြားမှုသည်နော်အလားတရားလည်းဖြစ်ပါတယ်ခင်ဗျတနည်းပြောရရင်အာသာချက်လို့လည်းပြောနိုင်ပါတယ်ခင်ဗျအဲ့ဒါဒီလိုစုံလင်ကွဲပြားမှုတွေဂျားထဲမှာကျွန်တော်တို့ ਨੇ ဆက်ဆက်တဲ့နိုင်ငံရေးစနစ်အုပ်ချုပ်ရေးစနစ်ကောင်းကိုတည်ဆောက်နိုင်ဖို့ဒါတွေအထိကကြတယ်လို့ကျွန်တော်အနေနဲ့ရှုမြင်ပါတယ်။ကမ္ဘာမှာလည်းကျွန်တော်တို့မြန်မာနိုင်ငံထက်တောင်ပိုပြီးတော့လူမျိုးအရဟာလာဘာသာတရားအရသမိုင်းရင်ကျင်းမှုအရစုံလင်ကွဲပြားတဲ့နိုင်ငံတွေရှေ့မှာအများကြီးရှိပါတယ်။အဲ့လိုနိုင်ငံတွေမှာဟာလာတည်တည်ငြိမ်ငြိမ်နဲ့စီမံခန့်ခွဲအုပ်ချုပ်နေတဲ့တိုးတက်နေတဲ့တိုင်းပြည်တွေလည်းကျွန်တော်တို့ဒါအများကြီးရှိပါတယ်။ဒါကြောင့်ကျွန်တော်တို့ခုနပြောခဲ့တဲ့ကျွန်တော်တို့ရဲ့မျှော်ယွင်ချက်ကတကယ်စစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ကိုယ်ပိုင်တရားထိုင်ခွင့်ရှိတဲ့ Federal Democracy စနစ် Federal စနစ်ဆိုတာလည်းဒါပါပဲခင်ဗျ။ဟာကျွန်တော်တို့နိုင်ငံရဲ့ဒါလွတ်လပ်ရေးရပြီး180နီးပါးသမိုင်းကြောင်းအရဒါသိကြတယ်ကျွန်တော်တို့တိုင်းပြည်ကိုကျွန်တော်တို့ဒါတကယ်မှန်ကန်တဲ့စစ်မှန်တဲ့ Federal စနစ်နဲ့เนาะ Democracy စနစ်နဲ့အုပ်ချုပ်မှာဖြစ်ပါတယ်ခင်ဗျ။မှန်တယ်ကျွန်တော်တို့တချို့တော့ကျွန်တော်တို့တိုင်းပြည်ရဲ့တချို့နေရာဒေသတွေမှာအချင်းချင်းเนาะလူမျိုးမတူညီတဲ့လူမျိုးတစ်ခုနဲ့တစ်ခုကြားမတူညီတဲ့ဟာလာရင်ကျင်းမှုတစ်ခုနဲ့တစ်ခုကြားထဲမှာเนาะဒီအတွန်းအတိုက်လေးတွေเนาะကျွန်တော်တို့ဒါရှေ့ကောင်းရှေ့နိုင်မှာเนาะဒီပြောရင်ပဋိပက္ခလေးတွေပေါ့သို့တော့ဒါတွေအားလုံးဒီကျွန်တော်တို့အဓိကအရေးကြီးတာကျွန်တော်တို့အားလုံးရဲ့ဘုံရန်သူကဘာလဲဒါခုနဲ့ပြောတဲ့เนาะကျွန်တော်တို့အာဏာရှင်စနစ်ဟာလာเนาะဒီကျွန်တော်တို့ဗဟိုဦးစီးချုပ်ကင်ခြင်းနဲ့စနစ်တရားတာလေကျွန်တော်တို့အားလုံးရဲ့စစ်မှန်တဲ့ဘုံရံသူတွေဖြစ်ပါတယ်ခင်ဗျ အဲ့တော့ကျွန်တော်တို့ဒီဘုံရန်သူအာနာရှင်စနစ်တွေမရှိတဲ့အချိန်မှာကြံတဲ့ကျွန်တော်တို့အချင်းချင်းကြားတွေကပဋိပက္ခတွေနော်အတွန်းတိုက်တွေကိုကျွန်တော်တို့အားလုံးဒါညီရင်းအကိုမောင်ရင်းနှမစိတ်ဒီနေ့ပြောမိဖက်စိတ်မိဆွေစိတ်နဲ့ကျွန်တော်တို့ဒါဖြည့်ရှင်းလို့ရတယ်ဆွေးနွေးညှိနှိုင်းလို့ရတယ်ဆိုတော့ဒါလိုမျိုးခံယူချက်ပေါ့ဗျာဒီနေ့ပြောရင်ကျွန်တော်တို့မိဖက်ပဋိပက္ခတွေအချင်းချင်းကြားတွေကနော်ကျွန်တော်တို့ဆွေးနွေးစရာရှိတဲ့ကိစ္စတွေကိုနော်လက်နက်တွေမပါပဲအင်အားတွေမသုံးမဲနဲ့ကျွန်တော်တို့အချင်းချင်းဇပွဲဝိုင်းမှာနိုင်ငံရေးဇပွဲဝိုင်းမှာနိုင်ငံရေးနီးနဲ့ဒါသွင်းသွင်းညှိနှိုင်းအပြေရှာလို့ရတယ်လို့ကျွန်တော်တို့အနေနဲ့အပြေအဝယုံကြည်တယ်။ကျွန်တော်ရဲ့တွေ့ရမြင်ရတော့ကျွန်တော်တို့ခေါင်းဆောင်အသီးသီးကဒီလိုပဲယုံကြည်ကြပါတယ်။ကျွန်တော်တို့အချင်းကြားထဲမှာစစ်ဆက်သွင်းသွင်းညှိနှိုင်းရမယ့်ကိစ္စတွေရှိတယ်။ဒါတွေကိုကျွန်တော်တို့လက်ခံတယ်အတိမတ်ပြုတယ်ပေါ့ဗျာ။သို့တော့ဒါတွေဒီအချင်းချင်းမိတ်ဆွေမိဖက်ကြားတွေကနော်အကြောင်းအရာတွေဖြစ်တဲ့အတွက်ပဋိပက္ခရှိခဲ့တယ်ဆိုရင်တောင်မှဒါတွေကိုကျွန်တော်တို့အနေနဲ့ဒီအာဏာရှင်စနစ်အလွန်မှာကျွန်တော်တို့မိဖက်ပဋိပက္ခအဖြစ်ပဲခံယူပြီးတော့ဒါကျွန်တော်တို့ငြိမ်းချမ်းစွာနော်စပွဲပိုင်းမှာပဲကျွန်တော်တို့စစ်ဆက်သွင်းသွင်းပြီးတော့ကျွန်တော်တို့အားလုံးဖြစ်ချင်တဲ့ငြိမ်းချမ်းသာယာတိုးတက်တဲ့လူအဖွဲ့အစည်းတစ်ခုကိုတေချာပေါက်တည်ဆောက်နိုင်လိမ့်မယ်လို့ကျွန်တော်တို့အနေနဲ့အပြေအဝါနားလည်ယုံကြည်ပါတယ်ခင်ဗျ။အ
ဲ့ညမှာဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်ယုံကြည်မှုပိုင်းပေါ်အထူးသဖြင့်ဒီဒေါက်တာတေချာစန်းကိုရိုင်းလည်းမြောက်ပိုင်းဘက်ကိုသွားခဲ့တဲ့ကချင်ပြည်နယ်တို့ဘာလို့ပေါ့နော်ဒီတိုင်းသားတွေရဲ့သူတို့ရဲ့ယုံသူတို့ရဲ့ယုံကြည်မှုပေါ့ NUG ပေါ်သူတို့ရဲ့အမြင်ဘယ်လိုတွေ့ရလဲရှင်
။အဲ့တော့ကျွန်တော်တဦးချင်းတယောက်ချင်းရဲ့ဒါတွေးချစ်ရဲ့ရအပြောမယ်ဆိုရင်လည်းပဲတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးတွေကကျွန်တော်တို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့เนาะကျွန်တော်တို့တိတိချာချာတိုင်းတိုင်းမင်းမင်းညှိညှိနိုင်နိုင်နဲ့ကျွန်တော်တို့ဒါဆောင်ရွက်နေကြတာဒီတော်လှန်ရေးလုပ်ငန်းတွေအတူဆောင်ရွက်နေကြတာတော်လှန်ရေးခရီးချမ်းကိုအတူဖြတ်သန်းနေကြတယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ်ဒီလိုပဲချုပ်မြင်ပါတယ်ခင်ဗျအဲ့တော့အဲ့ဒါလည်းပဲကျွန်တော်တို့ဒါခုနပြောခဲ့တဲ့လိုပဲဒါအခုမှမဟုတ်ဘူးကျွန်တော်ဒီຫນွေဦးတော်လှန်ရေးကြီးเนาะစတင်ကြတဲ့ကနေပြီးတော့ဒီတော့ရင်ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ပေါ်ပေါက်လာတာကကျွန်တော်တို့တိုင်းရင်းသားဒေါ်လာကြီးအဖွဲ့အစည်းတွေဟာ2020ရွေးကောက်ပွဲကနေပြည်သူလူထုကလောက်ပတ်စင်လွဲအာဏာပေးလိုက်တဲ့ CRPH နော်ပြည်သူလွတ်တော်ကိုယ်စားလှယ်ပြည်ထောင်စုလွတ်တော်နော်စတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေရေနော်ကျွန်တော်တို့ဟာနော်ဒီဂျာကာလာဒီကျွန်တော် Federal ပြည်နယ် Federal Unit ကိုစားပြုကော်မတီစတဲ့ဒီလိုမျိုးအင်အားစုအသေးသေးစုပေါင်းပြီးတော့မှအ NUG အစိုးရဆိုတာလေဒါကျွန်တော်တို့ပေါ်ပေါက်လာတယ်ပေါ့ဗျာ Federal Democracy ပြည်ညင်ဆိုတာလေကျွန်တော်တို့ရှိတာတယ်အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ဆိုတာလေရှိတာတယ်ပြောချင်တာက NUG ကိုတိုင်းပြည်ရင်နော်ဒါကျွန်တော်တို့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေအပါအဝင်ဂျာကာလာပြည်နယ် Federal Unit တိုင်းပြည်ငံကောင်စီတွေအပါအဝင်ကျွန်တော်တို့ຫນွေဦးတော်လှန်ရေးအင်အားစုတွေလို့ပြောလို့ရမယ်နော်လူထုတပိတ်တိုက်ပွဲအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေအပါအဝင်အားလုံးကနေပြီးတော့ကျွန်တော် Federal Democracy ဗတိညင်အရစုဖွဲ့ပေါ်ပေါက်လာတဲ့ဂျာကာလာတော်လှန်ရေးအစိုးရတရဖြစ်တယ်လို့ကျွန်တော်အနေနဲ့ရှုမြင်တယ်အခုဒီတော်လှန်ရေးကာလ3နှစ်အတွင်းမှာလည်းဒီလိုပါပဲ NUG ကျွန်တော်ဂျာကာလာတော်လှန်ရေးအစိုးရနဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးတွေကနော်ဒီစတိချာချာစနစ်တကျညှိနေတဲ့အချိန်မှာပြီးတော့တတော်ຫນွေဦးတော်လန်ရေးကြီးကိုအတူတကွနော်လုတ်ဖွဲ့ကင်ဘက်တီအနေနဲ့ရဲဘော်ရဲဘက်တီအနေနဲ့ဒါဖြတ်သန်းနေကြတယ်လို့ကျွန်တော်အနေနဲ့ဒီလိုပဲရှုမြင်နားလည်ပါတယ်ခင်ဗျ
ဒီຫນွေဦးတော်လန်ရေးဟာဟိုဆက်ပြီးတော့ဒီ3နှစ်တာကာလကြာလာပြီမဲ့ပေါ့နော်ရောက်လာတဲ့ခါမှာလဲအချိန်ဟုန်ဆက်ကောင်းနေစေဆိုတဲ့အပိုင်းမှာပေါ့နော်ဘယ်လောက်ထပ်ပြီးတော့ကြာနိုင်မလဲရှင်ဒီຫນွေဦးတော်လန်ရေး
အဲ့တော့ဒီကျွန်တော်တော်လန်ရေးကာလအတွင်းမှာကျွန်တော်မြန်မာနိုင်ငံရဲ့နေရဒေတာတော်တော်များများကိုကျွန်တော်ခရီးရောက်ပြစ်ပါအဲ့တော့နေရဒေတာတော်တော်များများကပြည်သူတွေအများကြီးနဲ့လည်းကျွန်တော်တွေ့ပြစ်တယ်ပေါ့ဒီကနေကျွန်တော်ဘာတွေ့ရတယ်လဲဆိုတော့ကျွန်တော်တို့ပြည်သူတွေကနော်ဒီတော်လန်ကြီးအောင်ပွဲဆင်ဖို့ရာအတွက်အဆအဆအရာရာစိတ်ပိုင်းဖြတ်ပြီးဖြစ်တယ်သူတို့ပြဘာလို့ပဲရင်းနှီးရပါစေဘာလို့ပဲပြစ်ဆက်ရပါစေသူတို့ရွာမီးလောင်သွားမလားသူတို့အိမ်ပြာကျသွားမလားနောက်ဆုံးသူတို့အသက်ခံတာပေးရမလားရတယ်ဒီတော်လန်ကြီးနိုင်ဖို့အရေးကြီးတယ်နိုင်မှဖြစ်မယ်ဆိုတဲ့စိတ်ကကျွန်တော်တို့ပြည်သူအားလုံးမှာပိုင်းဖြတ်ပြီးသားဖြစ်တယ်ဟာလားဒီအာနာရှင်စနစ်စိုးမရှိမှဒီအကြမ်းဖက်စစ်တပ်မရှိမှငါတို့တိုင်းပြည်တိုးတက်မယ်ငါတို့ဒေသဖွံ့ဖြိုးမယ်ငါတို့ရွာလေးငြိမ်းချမ်းမယ်ဆိုတာဒီတို့ရဲ့ဘဝပေးအတိအယသိနေပြီပေါ့ဗျာဒီတော့အာနာရှင်စနစ်ပြိုကျဖို့ဆိုရင်တို့ဘာလို့ဘလို့ပဲပေးဆက်ရပါစေဘလောက်ပဲပင်ပန်းပါစေဘလောက်ပဲခက်ခဲပါစေဘလောက်ပဲကြံတန်းပါစေဘလောက်ပဲအချိန်ကြာမြင့်ပါစေတို့အားလုံးအသင့်ဆိုတဲ့စိတ်ပိုင်းဖြတ်မှုကိုကျွန်တော်တို့ဒါပြည်သူတွေဂျားထဲမှာရောတော်လန်ရေးအင်အားစုတွေဂျားထဲမှာလည်းကျွန်တော်တို့တွေ့ရပါအဲ့တော့အခုကျွန်တော်တို့ဒါဖြတ်တန်းခဲ့တဲ့အချိန်3နှစ်ကိုကြည့်မယ်ဆိုရင်လည်းဒါတနည်းပြောရင်ကျွန်တော်တို့အတွက်တော်လန်ကြီးဘက်ကကြည့်ရင်အဆိုးဝါးဆုံးအခက်ခဲဆုံးအချိန်တွေပါလေခင်ဗျဒါလက်နက်ကင်တိုက်ပွဲမှာကြည့်မယ်ဆိုရင်လည်းဒါကျွန်တော်တို့လွန်ခဲ့တဲ့3နှစ်ကကျွန်တော်တို့တူမီနဲ့စခဲ့ရလက်လုံမိုင်းလေးတွေနဲ့လက်လုံတူမီတနက်လေးနဲ့စခဲ့တဲ့တော်လန်ကြီးဒီနေ့အညာမှာလည်းကျွန်တော်ဒါမောင်းမြန်တနက်တရားအစပေါ့ဗျာဒါတွေနဲ့တွေ့လာမြင်လာရပါတယ်ပြောချင်တာကကျွန်တော်တို့တော်လန်ကြီးအခက်ခဲဆုံးအချိန်တွေအမောင်မိုက်ဆုံးအချိန်တွေကိုကျွန်တော်တို့ဖြတ်တန်းခဲ့ပြီးကြော်ဖြတ်ခဲ့ပြီးကြော်လွန်ခဲ့ပြီးပေါ့ဗျာအဲ့တော့ဒီအရှိကျွန်တော်တို့ဒီ3နှစ်ဖြတ်တန်းခဲ့တဲ့စူးစီးချက်ညှို့မှုခံယူချက်စိတ်သက်တွေနဲ့အတူတူ ချက်တန်းကြမယ်ဖြစ်ဆိုရင်တော့ကျွန်တော်တို့အားလုံးမျှော်ရည်တည်ဆောက်သူတဲ့ရွှေပြည်တော်ကနော်မျှော်ဖို့ရအတွက်ရောက်ဖို့ရအတွက်မဝေးတော့ဘူးလို့ပဲကျွန်တော်တို့အနေနဲ့သုံးသပ်ချင်တယ်အဲ့တော့ဘလောက်ပဲခက်ခဲပါစေဘလောက်ပဲကြမ်းတမ်းပါစေကျွန်တော်တို့အတူတူမရောက်ရအောင်သွားကြမယ်ဆိုတာလေအင်မတန်မှခိုင်မာတယ်လို့ပဲကျွန်တော်အနေနဲ့ကြုံမြင်ပါတယ်
အလေးစီရမ်လှူရှားမှုခေါင်းဆောင်ဒေါက်တာတေဇာဆန်းကိုမန်ရင်နိုင်ကဆက်သွယ်မေးမြန်းပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ဖြစ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်
ပြည်အမေရိကန်ဆန်ကနေ2024ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါဗျာအခုတော့ကမ္ဘာမြန်မာမီဒီယာမင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါစစ်ကောင်စီတပ်ဖွဲ့တွေနဲ့တရုတ်ရဲတပ်ဖွဲ့တွေကြားဖြတ်အွန်လိုင်းငွေကြေးလိမ်လည်မှုဂိုင်းတွေကိုဝင်ရောက်စီးနှင်းဖမ်းဆီးတာတွေရှိသလိုကြားဖြတ်လုပ်ငန်းတွေနဲ့ဆက်နွယ်နေသူတွေကိုရေးယူဖို့စစ်ကောင်စီကိုတရုတ်ကဖိအားပေးနေပါဗျာတရုတ်ဟာစစ်ကောင်စီပါဝင်မြန်မာနိုင်ငံအင်အားစုတွေနဲ့အဆက်အသွယ်ရှိသလိုနိုင်ငံရေးအရလည်းဩဇာညောင်းတာကိုတွေ့နေရပါတယ်မြန်မာရေးဖြေရှင်းရမှာတရုတ်ခန့်ကဏ္ဍဘယ်လိုရှိသလဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သူနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေအင်အားကြီးတရုတ်နိုင်ငံအနေနဲ့စစ်ကောင်စီပေါ်ထားရှိတဲ့မူဝါဒတိကျပြတ်သားမှုမရှိတာကအခွင့်အလမ်းတရက်လာဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်ကောင်စီရဲ့ကာကွယ်ရေးဒုတိယဝန်ကြီးဗိုလ်ချုပ်အောင်လင်းထွန်းကိုစစ်ထောက်လှမ်းရေးကဖမ်းဆီးလိုက်တဲ့ဆိုတဲ့သတင်းတွေမလနောက်ဆုံးပတ်ထဲမှာထွက်ပေါ်လာခဲ့ပါတယ်ကြဖြန်းလို့ခေါ်တဲ့အွန်လိုင်းငွေကြေးလိမ်လည်မှုလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့အတွက်ဗိုလ်ချုပ်အောင်လင်းထွန်းကိုဖမ်းဆီးတာဖြစ်တယ်လို့သတင်းတွေကဆိုပါတယ်။အဲဒီလိုဗိုလ်ချုပ်အောင်လင်းထွန်းဖမ်းခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်မြို့မှာမတ်လ26ရက်နေ့ကနေ29ရက်နေ့အထိတရုတ်ရဲတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေပူးပေါင်းပြီးကြဖြန်းလုပ်ငန်းလုပ်ကင်ရာဟိုတယ်တွေကာစီနိုလောင်းကစားရုံတွေကိုဝင်ရောက်စီးနှင်းတာဖမ်းဆီးတာတွေလှုပ်ဆောင်တဲ့သတင်းတွေလည်းမီဒီယာတွေမှာဖော်ပြကြတာတွေ့ရပါတယ်။အဲဒီလိုဝင်ရောက်စီးနှင်းဖမ်းဆီးရာမှာတရုတ်ရဲတပ်ဖွဲ့ဝင်တွေဟာမူဆယ်မြို့တဲအထိပြောရရင်မြန်မာနိုင်ငံတဲအထိဝင်ရောက်ဖမ်းဆီးတာတွေပြုလုပ်တယ်လို့တချို့သတင်းတွေမှာဖော်ပြထားတာတွေ့ရပါတယ်။ဒီလိုလှုပ်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါရာကျူးကျော်ရာမရောက်ဘူးလားဆိုတဲ့မေးခွန်းတွေလည်းပြည်သူတွေကြားမှာထွက်ပေါ်လာပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့ဒါဟာတရုတ်ရဲ့ဗိုလ်ချုပ်အနိုင်ကျင့်မှုဝင်ရောက်ဆွတ်ဖက်မှုပါပဲပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ကလည်းကြားဖြတ်နဲ့ပတ်သက်လို့တရုတ်ကဖမ်းဝရမ်းထုတ်ထားတဲ့ပယ်ဆောက်ခြင်းပါဝင်ကိုးကန့်ခေါင်းဆောင်တွေကိုတရုတ်ရဲတွေနေပြည်တော်အထိလာရောက်ဖမ်းဆီးပြီးလေရင်ပေါ်တင်ခေါ်သွားခဲ့ကြတာမှတ်မိကြအောင်ပါပါဒါကြောင့်နေဆတ်မြို့မူဆယ်မှာတရုတ်ရဲတွေဝင်ဖမ်းတာဟာတိတ်တော်လည်းမထူးဆန်းပါဘူးအချုပ်ချာအာဏာတည်တံ့ခိုင်မြဲရေးတို့ဒုတာဝန်အရေးသုံးပါတို့တစားစားအော်နေတဲ့စစ်ဘုချုပ်တွေကတော့ဘယ်လိုသဘောထားတယ်မသိပါဘူးလို့မှတ်ချက်ပေးပါတယ်။သမရဦးသိန်းစိန်လက်ထက်ကဝန်ကြီးတဦးဖြစ်တယ်။ဦးအောင်မင်းကလည်းကျွန်တော်တို့ကတရုတ်ကိုကြောက်ရတယ်လို့လူသိရှင်ကြားထုတ်ဖော်ပြောခဲ့ပူပါတယ
်။အလားတူပါပဲ။တရရသားပြည်သူတွေကိုနှွေးဦးဒေါ်လန်ရေးကြီးအောင်ပြင်မယ်ဆိုတော့ယုံကြည်ချက်ကိုပေးတဲ့စစ်ကောင်စီရဲ့အရှုံးကိုမျက်ဝါးထင်ထင်တွေ့မြင်ရတဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဦးဆောင်တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးကိုဖိအားပေးရပ်တန့်စေခဲ့တာဟာလည်းတရုတ်ပဲဖြစ်တဲ့ဆိုတာအလုံးအသိဖြစ်ပါတယ်ထို့အတူထိုင်းဆိုရရဲ့မြမအရေးချားဝင်ဆောင်ရွက်မှုဟာလည်းတရုတ်ရဲ့သဘောထားတွေပါဝင်နေပါတယ်မြန်မာအရေးမှာပဋိပက္ခဖြစ်နေတဲ့အစုအဖွဲ့တွေကြားဂျာခန်လူမင်ဒမန်အဖြစ်အလို့သဘောဆောင်ရွက်ပေးဖို့အမေရိကန်နဲ့တရုတ်ကတောင်းဆိုလို့အကူအညီပေးနေတာလို့ထိုင်းဝန်ကြီးချုပ်ဆရတ်တာတာဝီစင်ကပြည်သစ် France 24ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားတာကို VOA ကမတ်လ30ရက်နေ့သတင်းမှာဖော်ပြခဲ့တာတွေ့ရပါတယ
် NDTV ကဖော်ပြတဲ့တရုတ်ကိုတံပြန်နှံ့ရေးအတွက် အိန္ဒိယဟာမြန်မာနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့ဆောင်းပါးမှာတရုတ်ဟာမြန်မာကိုသူ့ရဲ့နောက်ဖေးခြံလိုသဘောထားတာဖြစ်တယ်။စီးပွားရေးစင်ညာကိစ္စရေနံနဲ့တဘာဝတောင်းွေပိုက်လိုင်းကိုဘင်္ဂလားပင်လယ်အော်ကနေယူနန်အထိဖောက်ပြီးရေနံတွေတည်ယူတယ်။မြန်မာရဲ့တစ်ပုံတောင်ရေတပ်စခန်းမှာတရုတ်ရင်ငုတ်တင်ဘောတွေတွေ့ရတယ်။တရုတ်ဟာသူ့အကျိုးစီးပွားတွေကာကွယ်ဖို့မြန်မာအရေးမှာထဲထဲဝင်ဝင်ပါဝင်လာနေတာတွေ့ရတယ်။ကုလသမဂ္ဂမှာလည်းစစ်ကောင်စီကိုအကာအကွယ်ပေးထားတယ်လို့ရေးသားထားပါတယ်။
ဒီလိုအနေထားတွေရှိနေပေမဲ့တရုတ်ဟာစစ်ကောင်စီကိုတစ်ဖက်သက်မျက်စိမိတ်ပြီးတော့ထောက်ခံနေတာမျိုးတော့လည်းမဟုတ်ဘူးလို့လေလာဆောင်ကြည့်သူတွေကအဆိုကြပါတယ် ICG လို့ခေါ်တဲ့နိုင်ငံတကာပဋိပက္ခဆောင်ကြည့်လေလာရေးအဖွဲ့ကအာဏာသိမ်းချိန်မှစ၍တရုတ်မြန်မာဆက်ဆံရေးဆိုတဲ့အစီရင်ခံစာတစ်ခုကိုမတ်လ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်အဲ့ဒီအစီအစဉ်ခန်းစာမှာတရုတ်အစိုးရဟာဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD အစိုးရလက်ထက်မှာအနှစ်20အတွင်းမြန်မာနိုင်ငံနဲ့အမြင့်ဆုံးဆက်ဆံရေးမျိုးအထိတိုးမြင့်ခဲ့ပါတယ်။တရုတ်အစိုးရဟာစစ်ခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမြန်မာနိုင်ငံရဲ့ခေါင်းဆောင်အဖြစ်တရားဝင်အသိအမှတ်မပြုသလိုတရုတ်နိုင်ငံကိုဖိတ်ကြားတာမျိုးမရှိခဲ့ပါဘူး။ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်နေရာမှာအယက်သားအစိုးရရဲ့ကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထိုးကိုဆက်ထားတဲ့အပေါ်တရုတ်ဘက်ကမကွက်ကွက်ပဲခွင့်ပြုထားတာလုံခြုံရေးကောင်စီရဲ့မြန်မာအရေးနဲ့ပတ်သက်တဲ့သမိုင်းဝင်ဆုံးဖြတ်ချက်ကိုတရုတ်ကဗီဒီယိုအာဒါသုံးပြီးတော့မပယ်ချခဲ့တာတွေကိုကြည့်ရင်တရုတ်အစိုးရကမြန်မာစစ်ကောင်စီအပေါ်စိတ်ပြတ်နေတယ်ဆိုတာအထင်ရှားမြင်တွေ့နိုင်တယ်လို့ဖော်ပြထားပါတယ်ဒါအပြင်မြန်မာအရေးကိုဖြေရှင်းရမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများအနေဖြင့်အင်အားကြီးတရုတ်နိုင်ငံနဲ့ပူးပေါင်းလက်တွဲနိုင်တဲ့ခံလာတွေရှာဖွေဖော်ထုတ်တဲ့အပြင်ဒီကဘာလုံးကအာရုံစိုက်လာရေးကြိုးပမ်းတဲ့လို့နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ ICG အစီရင်ခံစာကအကြံပြုထားတာတွေ့ရပါတယ်တရုတ်ဆိုရတဲ့အနောက်နိုင်ငံတွေဟာမြန်မာအရေးမှာချေကပ်ပုံချင်းတစ်ထပ်တည်းမကြသည့်တိုင်းဒူဒီတဲ့ကောက်ချက်တွေရှိတာမို့ကုလသမဂ္ဂလုံခြုံရေးကောင်စီလိုနိုင်ငံတကာဆင်မြင့်မှာပူးပေါင်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းတွေရှိနေတယ်လို့လည်း ICC ကအကြံပြုထားတာတွေ့ရပါတယ
်တရုတ်ဟာစီးပွားရေးအရနိုင်ငံရေးအရကမ္ဘာအင်အားကြီးနိုင်ငံကြီးဖြစ်တယ်လို့မြန်မာနိုင်ငံနဲ့မိုင်ပေါင်းများစွာနယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံကြီးလည်းဖြစ်ပါတယ်။ဒါကြောင့်တရုတ်ဟာမြန်မာအတွက်တနည်းအားဖြင့် NUG အပါအဝင်တော်လှန်ရေးအင်အားစုတွေအတွက်ဘယ်လိုမှရှောင်လွှဲလို့မရတဲ့နိုင်ငံဖြစ်တယ်ဆိုတာအထူးပြောဖို့လိုမယ်မထင်ပါဘူး။ဒါကြောင့်တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့လိုအပ်ပါတယ်။တရုတ်နဲ့ဆက်ဆံရေးကောင်းမွန်တည်ဆောက်တဲ့အခါကိုတန်ဖိုးကိုနှုံးဆန်ကိုရည်မြော်ချက်တွေပေါ်အခြေခံတဲ့မူနဲ့ဆက်ဆံနိုင်ရေးဟာအသက်တမျှအရေးကြီးလာပါတယ်။အဲ့ဒီလိုမူနဲ့ဆက်ဆံနိုင်မှသာတရုတ်ရဲ့ဘိုးကျစိုးမှုမှုကိုရှောင်နိုင်မှာဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကဆိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်တရုတ်အနေနဲ့မြမပြည်တွင်းရေးပဋိပက္ခမှာအနိုင်ရှုံးအဆုံးပြတ်မပေးနိုင်ပေမယ့်လို့မြမနိုင်ငံရေးအင်အားစုတွေပေါ်ဩစာလွှမ်းမိုးနိုင်တာကြောင့်မြမအရေးမှာတန်တမာရေးအရာဆက်လက်အရေးပါနေဦးမှာဖြစ်ပါတယ်။ဒိုင်းရင်သားလက်နက်ကိုင်တချို့ဆင်နွှဲတဲ့စစ်စင်ရေးကိုတရုတ်ကတိတ်တဆိတ်ထောက်ခံခဲ့တယ်တရုတ်ဟာနိုင်ငံကိုမထိန်းနိုင်တော့တဲ့စစ်ကောင်စီကိုစိတ်ပြက်နေတယ်လို့တစ်ဖက်မှာလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လည်းဆက်ဆံရေးတွေရှိနေတယ်။အခုလိုတရုတ်အနေနဲ့စစ်ကောင်စီအပေါ်တိကျပြတ်သားတဲ့မူဝါဒမရှိသေးတာကအာဏာသိမ်းမှုအလွန်မြမပြည်တွင်းစစ်ကိုပူးပေါင်းအဖြေရှာရေးမှာနိုင်ငံတကာတိုင်းဝိုင်းတွေအခွင့်အလမ်းတရဖြစ်နေတယ်လို့နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ICG အစီရင်ခံစာကဆိုပါတယ်ခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ်မာကတင်ဆက်ပေးကြတာဖြစ်ပါတယ်အခုတခါတော့မြင်ကွင်းရဲ့အမှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအခုနေ့မတ်လဇန်ကစလို့ကချင်လွတ်မြောက်ရေးတပ်မတော် KIA ဟာဌာနချုပ်လိုင်ဇာအနီးတစ်ပိုင်းနဲ့ကချင်ပြည်နယ်ထဲမှာထိုးစစ်တိုက်စင်တိုက်ခိုက်မှုတွေအရှိန်မြင့်ခဲ့ပါတယ်။ဒီကြောင်းရာနဲ့ပတ်သက်လို့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာအကြောင်းအရာအခြေပြုပြီးတော့ပိုင်းခြားဖော်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။
ဤကဲ့မက်ရှလ9ရက်နေ့ကစပြီးကချင်လွတ်မြောက်ရေးတပ်မတော် KIA စစ်ကောင်စီစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဒါဟာ KIA ဌာနချုပ်နယ်မြေကိုချိန်ချောင်နေတဲ့စစ်တပ်စခန်းကြီးတွေကိုအာဏာသိမ်းပြီးနောက်ပိုင်းအပြင်းထန်ဆုံးထိုးစစ်ဆင်မှုဖြစ်ပါတယ်။ရခိုင်တပ်တော် AVSDF ကြောင့်သာတက်နေကချင်ပြည်သူ့ကာကွယ်တပ် KPDF တို့ကလည်း KIA နဲ့အတူပူးပေါင်းတိုက်ခိုက်နေကြပါ။တလအတွင်းဌာနချုပ်လိုက်စာမျိုးတဝိုင်းနဲ့ရည်ကြီးနာဖမော်ကာလန်တစ်ယောက်ကစစ်ကောင်စီစခန်းတွေကိုဥတီတိုက်ခိုက်ခဲ့တာပါ။လိုက်စာမျိုးပတ်ဝန်းကျင်ကဝိုင်းမော်အပြင်မိုးမောက်ဖမော်ဖကန်စံဘရာဘုံမြို့နယ်တွေထဲမှာပါတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီစစ်စင်ရင်းနဲ့အတူစီးရင်းနဲ့စီးပွားရေးအရာအရေးပါတဲ့လမ်းကြောင်းတွေကိုထိန်းချုပ်နိုင်ဖို့ KIA ကကြိုးပမ်းနေတာပါ။ထိုးစစ်စတင်ပြီးတလအကြာမှာ KIA အနေနဲ့စစ်ကောင်စီရဲ့တပ်စခန်းပေါင်း60ကျော်တိသိမ်းယူနိုင်ခဲ့ပါတယ်။စစ်တီအင်အားယာနဲ့ချီရှိတဲ့တပ်စခန်းတွေအပြင်ရှေ့တန်းကာကင်စခန်းတွေလည်းပါပါတယ်။ဒီထဲမှာKIA ဌာနချုပ်လိုက်စာနဲ့ရုံးတွေရှိရာမိုင်းကြရန်ကိုလက်နက်ကြီးနဲ့မကြာခဏပစ်လေရှိတဲ့စစ်ကောင်စီစခန်းတွေလည်းပါဝင်ပါတယ်။ဒါအပြင်မြကြီးနားဘုံမောင်မိုးမိတ်လမ်းပိုင်းနဲ့မိုးမောက်လွယ်ကျဲလမ်းပိုင်းတစ်လျှောက်ကစစ်ကောင်စီစခန်းတွေကိုလည်းတင်းယူထားပါတယ်။တပ်တန်းရှိစခန်းကြီးတွေဖြစ်တဲ့စေလုံနဲ့ရောယုံပြူဟာစခန်းကုန်းတွေတင်းပိုက်နိုင်ခဲ့ပါတယ်။ဒီနောက်မှာတော့နယ်စပ်ကုန်သွယ်ရေးအတွက်အရေးပါတဲ့လွယ်ကျဲမြို့ကိုလည်းထိန်းချုပ်နိုင်ခဲ့ပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်မှာပဲလွယ်ကျဲမြို့နာကနှစ်နိုင်ငံနယ်စပ်အနီးမှာတရုတ်နိုင်ငံကစစ်ရေးလက်ကျင်တာတွေလုပ်ခဲ့ပါတယ်။အခုလာဇာမိုင်းကလုပ်ခဲ့တဲ့နှစ်ရက်တာစစ်ရေးလက်ကျင်မှုမှာပြင်းထန်တဲ့စစ်ရေးလက်ကျင်မှုတွေလည်းပါဝင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲတရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပါတယ်။အခုလာဇာမှာလည်းတရုတ်တန်မဟာစစ်ကောင်းဆောင်ဟောင်းဦးတန်းရွှေဦးသိန်းစိန်တို့နဲ့တွေ့ဆုံခဲ့ပါတယ်။အခုတိုက်ပွဲတွေအတွင်းတရုတ်ပိုင်နယ်ထဲကိုလက်နက်ကြီးကြီးနှစ်ကြိမ်ကြားခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆင်မှုကြောင့်ညီနောင်မဟာမိတ်သုံးဖက်နဲ့စစ်ကောင်စီအကြားဟိုက်ကင်သဘောတူညီမှုရခဲ့ပါတယ်။ရခိုင်စစ်မျက်နှာမှာလည်းဂျာဝင်မှုကြိုးပမ်းနေတဲ့တရုတ်နိုင်ငံရဲ့စစ်ရေးလက်ချင်းမှုနဲ့နေပြည်တော်ခီးစဉ်တွေကလည်းစောင့်ကြည့်ဖို့တင်ပါတယ်။
ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့မြန်မာပြည်မှာပေးစာကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မဟိတ္တနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ကျေးရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ line နေစီဆိုတဲ့သောရရှင်က VOA Burmese တင်ဆက်တဲ့အစီအစဉ်အကုန်ကြိုက်ပါတယ်။တခါတလေနားမထောင်ရရင်ကဘာနဲ့အဆက်အသွယ်ပြတ်တယ်လို့ခံစားရတယ်လို့ပြောလာပါတယ်။ညွန်လင်းအောင်ဆိုတဲ့သောရရှင်ကမြမစံတော်ချိန်ဘဲချိန်ဒီမှာ VOA ကိုနားထောင်လို့ရနိုင်မလဲဆိုတာဖြေကြားပေးစေချင်ပါတယ်။ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာလို့ရေးလာပါတယ်။ဟုတ်ကဲ့ပါရှင်။ကျမတို့ VOA မြမပိုင်းထုတ်လွှင့်တဲ့အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ဖို့ရေဒီယိုအစီအစဉ်တွေဖြစ်ပါတယ်။ရေဒီယိုအစီအစဉ်ဆိုရင်တော့မနေ့6နာရီကနေ9နာရီနောက်ပြီးတော့နောက်တစ်ခါည9နာရီကနေ10နာရီမှာရေဒီယိုရုပ်သံအစီအစဉ်ကိုရုပ်မြင်သံကြားကရောရေဒီယိုကပါတိုက်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်။လိုင်းနိုမီတာရေဒီယိုလေးနဲ့ဖမ်းယူလို့ရတယ်လို့မျိုးရုပ်မြင်သံကြားကနေပြီးတော့လည်းဒီဂျိုးရုစလောင်းကထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရုပ်မြင်သံကြားကနေလည်းဖမ်းယူကြည့်ရှုနိုင်ပါရဲ့နော်။ဒီအစီအစဉ်ကရေဒီယိုရုပ်သံအစီအစဉ်ဖြစ်ပါတယ်။ရုပ်မြင်သံကြားအစီအစဉ်ကိုတော့ကျမတို့ညတိုင်း9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးပါရရှင်။နေ့စဉ်ထုတ်လွှင့်ပေးတာဖြစ်ပါရင်ဒ
ဒါတိုက်ရိုက်ကြည့်ရှုလို့ရတဲ့အချိန်တွေဖြစ်ပါတယ်နော် Facebook တို့ YouTube တို့လိုမျိုး Social Media ကနေပြီးကြည့်ရှုမယ်ဆိုရင်တော့ဒါရိုက်ထုတ်လွှင့်ချိန်ရောနောက်ပြီးတော့ဒါရိုက်ထုတ်လွှင့်တာမဟုတ်တဲ့အချိန်ကိုအချိန်မရွေးပြန်ပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်ရှင်မင်းကိုဆိုတဲ့သောရရှင်က Radio မြန်မာပိုင်းအစီအစဉ်တွေကို Telegram ကနေဘလို့နားထောင်လို့ရမလဲလို့မေးလာပါတယ်ဟုတ်ကဲ့ကျမတို့ဒီ Telegram စာမျက်နှာ VOA မြန်မာပိုင်းရဲ့ Telegram စာမျက်နှာကတော့ t.me/s/BurmeseVOA News ဖြစ်ပါတယ်။စလုံးပေါင်းက BURMESEVOANEWS ဖြစ်ပါတယ်ရှင်။ Messenger ကမေးလာတဲ့အတွက်ကြောင့်မလို့ကျွန်မ Messenger ကနေပြီးတော့လေဒီ link လေးကိုပြန်ပို့ပေးထားပါရနော်။ကြီးစုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီလိုမျိုးမေးခွန်းနေမေးလာတဲ့သောရရှင်တွေဒါကတော့ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးမေးခွန်းနေမေးလာတာပါနောက်ထပ်သောရရှင်တယောက်ကတော့ကျမတို့ဒီ VOA ကထုတ်လွှင့်ပေးတဲ့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုပြီးတော့မေးလာပုံရပါတယ်သူကဘယ်အစီအစဉ်ကိုကြည့်လို့မေးလာတာလဲရေးမထားပေမဲ့သူကဘာမေးလာလဲဆိုတော့ပေးရစိမ့်မရောင်းရသေးလို့တက်စေးတက်ဖို့အလားလားရှိလားအခြေအနေလေးသိစင်ပါတယ်ဟုတ်ကဲ့ပါဒါနဲ့ကျမလည်းဒီလေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးတဲ့ Farmers Time Media ကိုလှမ်းပြီးတော့မေးကြည့်တော့သူတို့ကဈေးခွက်ထဲကိုပဲဝင်နေနေပြီးတော့တကြံပြီးကာလာအတွင်းမှာဈေးတက်ဖက်မှာရှိနေနိုင်တယ်လို့ကုန်သည်တွေကခံမှန်းကြောင်းပြောပါရယ်ဒါကကုန်သည်တွေရဲ့ခံမှန်းချက်ဖြစ်ပါတယ်နော်ကျမတို့ရဲ့ VOA တိကျအတည်ပြုချက်တော့မပါပါဘူးရှင်ဒီသောရရှင်ကဖြစ် जा ပြီလို့ကျေးဇူးအများကြီးတင်ပါတယ်လို့လည်းရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးသိကျင်တာရှင်လဲကျမတို့စီကိုလှမ်းပြီးတော့မေးနိုင်ပါတယ်เนาะကျမတို့အစီအစဉ်နေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဖြေ जा ပေးမှာဖြစ်ပါတယ်ရှင်မမနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုရေးလာတဲ့စာတွေကိုလည်းလက်ခံရရှိပါရနော်ဒီထဲကစာတွေထဲမှာအခုတလောဒီမြန်မာနိုင်ငံမှာမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုစတင်အကောင့်ထဲဖော်နေတဲ့တည်င်းနဲ့ဒီဖြစ်ရတဲ့ကြောင်းရေးလာတဲ့စာတွေကိုရရှိပါရအဲ့ဒီကစာတချို့ဖော်ပြပေးကြပါရနော်ကျွန်တော်ကမန္တလေးတိုင်းကပါနာမည်တော့ထုတ်မပြောပါနဲ့ဆိုရေးလာတဲ့သောရရှင်က
တဲ့နဲ့ကြော်ညာပြည့်ရင်ထက်ပေးပါအောင်ဗျာကျွန်တော်ကမန္တလေးတိုင်းတဲကပါနာမည်တော့ထုတ်မပြောပါနဲ့စစ်မှုထမ်းရမယ်ဥပဒေမှာမဲနိုင်တာကျွန်တော်ပါသွားတယ်ဗျာအသက်က29ပါဘယ်လိုပြောရမလဲမိဘတွေတငယ်ချင်းတွေယူမတက်ပါဘူးကိုကိုကိုတတ်သေးဖို့အထီးကိုတွေးမိပါတယ်ကိုကြီးသူမရှိခိုကိုရမဲ့ပေါ့ဗျာပြည်တွေကစစ်အာဏာရှင်လူတယောက်ကောင်းစားဖို့အရေးဘဝတွေအသက်တွေစည်နေနေရတာမတန်လိုက်တာဗျာ
ဒါကစစ်မှုထမ်းဥပဒေမှာမဲနိုင်တာပါသွားလို့ဆိုရဲရေးလာတဲ့သောရရှင်မှာနောက်ထပ်သောရရှင်တယောက်ကလည်းလာလင်းဆိုတဲ့သောရရှင်မှာသူကလည်းစစ်မှုထမ်းမှုမဲပေါက်တာစစ်မှုမထမ်းခြင်းလို့ဘယ်ကိုဆက်သွယ်ရမလဲလမ်းညွန်ပေးပါလို့ရေးလာပါတယ်ဦးစင်းဆိုတဲ့သောရရှင်ကတော့ ARD တိုင်းဒေသကြီးအစဲလေးကျေးရွာကအာနာပိုင်းတွင်အသက်18နှစ်နဲ့35နှစ်အတွင်းမှာမျိုးသားတွေစစ်မှုမထမ်းခြင်းလူတယောက်ကိုငွေကြက်တသိန်းပေးရမယ်လို့တောင်းနေပါတယ်တဲ့မပြင်းရင်စစ်တပ်ခေါ်ပြီးတော့တောင်းမယ်လို့ပြောပါတယ်မလာည26ရက်နေ့ကလူရေ120စာအတွက်တိန့်120တောင်းသွားပါတယ်တိန့်120နဲ့စစ်သားဝယ်ရမယ်လို့ပြောသွားပါတယ်ဆိုပြီးတော့သူ့ဒေသမှာဖြစ်နေတဲ့အခြေအနေလေးကိုစာရေးပြီးတော့အများနဲ့မျှဝေလာပါတယ်အဲ့လိုပတ်စံတောင်းပြီးတော့ဒီလိုမျိုးစစ်မှုမထမ်းခြင်းပတ်စံပေးရမယ်ဆိုတော့တောင်းခံရတဲ့ဖြစ်ရတီးကတော့ဒီသောရရှင်ရဲ့ရေးလာတာသူတယောက်တည်းမကပါဘူးအများပြားရေးလာကြတာဖြစ်ပါတယ်ရှင်ရှင်ဖွင့်ချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့အခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေဒီပြည်တွင်ပဋိပက္ခအရေးတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ဇဏသဘောထားကိုရေးလာပါတယ
်ကျွန်တော်ကတော့ရောနေသားတယောက်ပါဗျတော်လန်ရေးကိုအစကတည်းကအခုချိန်ထိလုပ်နေသေးပါပြောချင်တာကကျွန်တော်တို့တော်လန်ရေးလုပ်တယ်ဆိုတာတူတဖွဲ့တယောက်ရဲ့အာဏာအောက်မှာမနေခြင်းလို့ပြည်သူရဲ့အတန်ကိုလေးစားတဲ့အစိုးရကိုလိုချင်လို့တော်လှန်နေကြတာပါဒါပေမဲ့အခုရောနေရဲ့အခြေအနေကတူတယောက်ရဲ့ခြေလှယ်မှုအောက်ကိုရောက်နေတဲ့ MODNUG ရဲ့တာဝန်ရှိလူကြီးများများရောနေရဲ့ပဂရိအခြေအနေကိုမမြင်ဘဲလှစ်လူရှုနေကြပါတယ်ဒါကြောင့်တာဝန်ရှိတဲ့ MODNUG လူကြီးများများကိုပြောပြစေချင်ပါတယ်ခင်ဗျာရောနေသားများဟာလူတစုရဲ့အာဏာလွှမ်းမိုးမှုကိုမခံနိုင်လို့အသက်တွေဘဝတွေပေးပြီးတော်လန်နေကြတာပါပြည်သူရဲ့အတန်တွေကိုတံပိုးထားပေးကြစေလိုပါတယ်လို့ ပြောပေးစီလိုပါတယ်ခင်ဗျာ
။ဒီရောနေသားဆိုတဲ့သောရရှင်ကအကောင့်ကိုတော့လုံးလုံးရေးရလှုပ်ဝဲထားပေးစီလိုပါတယ် view ခင်ဗျာ။ဆိုပြီးရေးလာတာပါ။ဒီသောရရှင်က NUG ဂျာကာလာအစိုးရကိုတိုင်တယ်ပြီးရေးလာတယ်လို့နောက်ထပ်သောရရှင်တစ်ယောက်ကလည်းဒီ NUG ကိုမေးစင်လိုပါဆိုပြီးရေးလာတဲ့သောရရှင်ပပခိုင်ဖြစ်ပါတယ်။သူ့ရဲ့စာမှာတော့
ပြဿနာတစ်ခုဖြစ်ရင် NUG ရဲ့ဘယ်ဌာနတွေမှာဘလို့ကိုယ်တိုင်တိုင်လို့ရလဲရှင့်။အာနာရှင်ကိုကြောက်လို့စီဒီယန်လုတ်ပါတယ်ဆိုမှအာနာရှင်နေနဲ့ပဲတွေ့နေရတယ်။ကျမကတော့ရေသူမျိုးနဲ့ထန်းဆယ်ပင်ရွာကစီဒီယန်ဆရာမတူပါ
။ဒါကတော့ NUG ကိုဥတီပြီးတော့သောရရှင်နေစာရေးလာကြတာဖြစ်ပါတယ်။သောရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာနေရက်ချင်ပါတယ်နော်။အားလုံးအတွက်ပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်။ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ့မယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒီမှာမြန်မာဗီဇာကဏ္ဍကိုမအေးတန်တာကျော်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကဘာတလောထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲရှုံးနိမ့်တဲ့အချိန်ကြီးအများဆုံးလူတစ်ယောက်ဟာနောက်ထပ်ရွေးကောက်ပွဲတွေမှာထပ်ပြိုင်ဖို့ရှိနေပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာနွေဦးရာသီချယ်ရီပန်းတွေပွင့်နေတဲ့အချိန်မှာချယ်ရီပန်းပွင့်နေတဲ့အလှပြင်စီရင်ထားတဲ့အွန်ကိုလို့ခေါ်တဲ့မစင်ပြလိုက်တစ်ခုကိုလည်းဖွင့်လှစ်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲရှုံးတဲ့အချိန်ကြီးအများဆုံးလူတစ်ယောက်ဟာနောက်ထပ်ရွေးကောက်ပွဲတွေမှာထပ်ပြိုင်ဖို့ရှိနေပါတယ်။အသက်65နှစ်အရွယ်တာယာပင်ဆိုင်ပါရှင်တဦးဖြစ်တဲ့ခေပါဒမာရာဂျန်ဟာရွေးကောက်ပွဲ238ကြိမ်ရှုံးနေထားပြီးအိန္ဒိယနိုင်ငံမှာရွေးကောက်ပွဲကြိမ်ကြီးအများဆုံးရှုံးနေထားတဲ့သူအဖြစ်စံချိန်တင်ထားတာပါသူရဲ့ဇာတိတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့တမီနာဒူပြည်နယ်မထာမြို့မှာနေထိုင်ပြီးတော့1988ခုနှစ်ကတည်းကရွေးကောက်ပွဲဝင်ခဲ့တဲ့သူပါသူရွေးကောက်ပွဲဝင်ပြိုင်တိုင်းမှာလူတွေကလှောင်ပြောင်ကြပေမဲ့လည်းသူကတော့တာမန်လူတွေလည်းပါဝင်ရှင်ပြိုင်နိုင်တယ်ဆိုတာပြချင်တာကြောင့်လို့ပြောပါတယ်သူအနေနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့ပြိုင်နေတာမဟုတ်ဘဲရှုံးကျင်လို့ပြိုင်နေတာဖြစ်တဲ့အကြောင်းနဲ့ရှုံးရတာကိုပြောတဲ့အကြောင်းလည်းပြောပါတယ်ဒီနေ့ဧပြီလ19ရက်နေ့မှာစတင်ကျင်းပမယ့်သတင်း6ပတ်ကြာရွေးကောက်ပွဲမှာလဲတမင်နာဒူပြည်နယ်ဓမ္မပူရီမြို့နယ်မှာဝင်ရောက်ရှင်ပြိုင်မှာပါအခုလိုအရှုံးတွေကြောင့်နှစ်ပေါင်း30အတွင်းပါဝင်ရှင်ပြိုင်ကြီးနဲ့မှတ်ပုံတင်ကြီးဒေါ်လာ1000ချီကုန်ကျခဲ့ပါတယ်အခုလိုအရှုံးတွေကသူ့အတွက်အမျက်ကတော့အိန္ဒိယနိုင်ငံရွေးကောက်ပွဲကြိမ်ရည်အများဆုံးရှုံးနေသူအဖြစ်လင်ကာစံချိန်စာအုပ်မှာမှတ်တမ်းတင်ခံထားပါတယ်ရှင်
ဂျပန်နိုင်ငံတိုကျိုမြို့တော်မှာနှွေဦးရာသီချယ်ရီပန်းတွေပွင့်နေတဲ့အချိန်မြို့တော်တဲကလူစီကားတဲ့မစင်ပြတိုင်းမှာလဲ
ချယ်ရီပန်းတွေအစွမ်းကုန်ပွင့်နေတဲ့ပုံတွေဖန်တီးပြသထားပါတယ်။အုံကိုလို့ခေါ်တဲ့မစင်ပြတိုက်ရဲ့အဝင်မှာမစင်ပုံတရံမီးတောင်ကြီးတစ်ခုကိုဖန်တီးထားပြီးချယ်ရီပန်းပုံတွေကိုလည်းစလိုက်မီးထိုးပြသထားပါတယ်။နောက်မီးအမှောင်ချလိုက်တဲ့အခါမှာတော့မစင်ပုံမီးတောင်ကြီးဘေးမှာလာရောက်လဲပတ်သူတွေစုဝေးကြပြီးအုံကိုမြမလို့အီအီလို့ဝိုင်းအော်ဟစ်ခဲ့ကြပြီးမီးတောင်ပောက်ကွဲတဲ့သဘောမျိုးနဲ့အထဲကမစင်တုံးပုံပလတ်စတစ်တုံးလေးတွေထွက်လာခဲ့ပါတယ်။ချယ်ရီဘူးတွေပွင့်လာတဲ့သဘောမျိုးလောက်ကြတာပါ။တခြားမစင်နဲ့ဆိုင်တဲ့အစီအစဉ်တွေဖြစ်တဲ့တက်တန့်ရောင်စုံအိမ်သာဘိုးတိုင်းမှာထိုင်တာ၊ EE အုံကိုလို့အော်ရမယ့်အခန်းမှာအုံကိုလို့အကျယ်ကြီးအော်နိုင်တာ၊အိမ်သာနိုင်ရန်ပေါ်မှာစာရေးသွားနိုင်တာတွေပါဝင်ပါတယ်။အခုလိုချယ်ရီပန်းပွဲတော်နဲ့တိုက်ဆိုင်ပြီးချယ်ရီပန်းတွေနဲ့အလှချဲထားတဲ့ပြရိုက်ကိုလူကြိုက်များတဲ့အတွက်နှစ်စဉ်ပြုလုပ်သွားမယ်လို့လည်းပြရိုက်ဥက္ကဋ္ဌကပြောပါတယ်။အခုလိုပြတိုင်းမှာချယ်ရီပန်းတွေနဲ့အလှပြင်ထားတာကိုဧပြီလလယ်အထိပြသသွားမှာပါခင်ဗျာ
။ဘောကောက်စားရင်တန်ချောင်းတစ်ချောင်းမတော်တဆမျိုးချမိပြီးလယ်ဘင်းထဲမှာတန်ချောင်းဆိုင်နေတဲ့အမျိုးသမီးတူကိုပီရူးနိုင်ငံကခွဲစိတ်ဆရာဝန်တွေကခွဲစိတ်ကူတာနိုင်ခဲ့ပါတယ်။အသက်68နှစ်အရွယ်စီလီယာတဲလိုဆိုသူအမျိုးသမီးတူဟာလယ်ဘင်းထဲမှာတခုခုဆိုင်နေတယ်လို့ခန့်စားရတဲ့အတွက်ဖေဖော်ဝါရီလထဲမှာပဲပြည်သူ့ဆေးရုံတစ်ခုကိုရောက်လာခဲ့တာပါ။တက်မှန်ရိုက်ကြည့်ပြီးမှတော့သူ့လယ်ဘင်းကသွေးကြောထဲမှာတန်ချောင်းတစ်ခုစိုက်နေတာကိုတွေ့ခဲ့ပါတယ်။ခွဲစိတ်တဲ့အချိန်မှာတော့တန်ချောင်းကိုအောင်မြင်စွာခွဲထုတ်နိုင်ခဲ့ပြီးသွေးကြောကိုလည်းပြန်ပြင်ပေးနိုင်ခဲ့ပါတယ်။အခုချိန်မှာတော့လယ်ဘင်းမှာအမာယူကြီးကြံနေသေးပေမဲ့လည်းတဲလိုအနေနဲ့ပြန်လဲကောင်းမွန်လာနေပါပြီရှင
်။တန်ဇေးနီးယားနိုင်ငံမှာရာသီဥတုပြောင်းလဲမှုဒဏ်ကိုခံနေရတဲ့ကော်ဖီဘင်တွေကိုစောင့်ကြည့်ဖို့နေအောင်ကြီးစွမ်းရင်တုံအာယုံခံကိရိယာတွေကိုတက်ဆင်စမ်းသပ်နေပါတယ်။တန်ဇေးနီးယားနိုင်ငံအနောက်ပိုင်းမေဘီယေဒေတာကကော်ဖီဆိုင်ခင်းတွေကအပင်20လောက်ကိုအာယုံခံအီလက်ထရိုကိရိယာလေးတွေတက်ဆင်ထားပြီးတော့အပင်တွေရဲ့လျှက်စီးပိုင်းဆိုင်ရာလှုပ်ရှားမှုတွေကိုမှတ်တမ်းတင်ထားပြီးစိုက်ပျိုးရေးရေအသုံးချရေးနဲ့ပတ်သက်လို့ပိုပြီးနားလည်လာနိုင်တာပါ။အီတလီနိုင်ငံကအက်စပရက်ဆိုသုတေသနစင်တာနဲ့ပီနဲလို့ခေါ်တဲ့စိုက်ပျိုးရေးသုတေသနအဖွဲ့တို့ပူးပေါင်းလှုပ်ဆောင်တဲ့ဒီစီမံချက်ဟာကော်ဖီဆိုင်ကင်းတွေမှာအာယုံခံကိရိယာတွေကိုသုံးပြီးစောင့်ကြည့်တဲ့ပထမဆုံးစီမံချက်လည်းဖြစ်ပါတယ်။ Cisco ကုမ္ပဏီကထုတ်လုပ်တဲ့ IoT Internet of Things နည်းပညာအသုံးပြုထားတဲ့ဒီဆက်ပစ္စည်းလေးတွေဟာအပင်တွေရဲ့ကျန်းမာရေးပတ်ဝန်းကျင်မှာပိုးကျမကျပတ်ဝန်းကျင်ဆိုထိုင်းစစတာတွေအပြင်ရေရရှိမှုနဲ့ပတ်သက်ပြီးအမြဲတမ်းစောင့်ကြည့်ပြီးစိုက်ပျိုးရေးသမားတွေကိုတည်င်းပေးပို့နိုင်မှာပါဒီပစ္စည်းကြောင့်အထွတ်နှုန်းတိုးလာနိုင်ဖို့ရေရှည်တည်တံ့ခိုင်မြဲစေဖို့နဲ့ရေသွင်းစိုက်ပျိုးတာကိုအကောင်းဆုံးဖြစ်စေဖို့ရည်ရွယ်ပါတယ
်ဒူဂျာဆံပြသတင်းများအစီအစဉ်ကိုကိုငိမ့်ချန်နဲ့မက်ခင်ဖြူရီတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညစင်နိုင်တိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင့်ကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
။လေဗနွန်ရှိပိုင်းမှာရှိတဲ့ဟက်စ်ဘူလာပြစ်မှတ်တွေကိုတိုက်လေရင်နဲ့လေကြောင်းကတိုက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။အဝေးထိန်ဒရုန်းတစ်စင်းကိုပစ်ချခဲ့တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့အီရန်ကအားပေးထောက်ခံနေတဲ့ဟက်စ်ဘူလာအဖွဲ့အခိုင်အမာခြေစိုက်ထားတဲ့နေရာတွေကိုတိုက်ခတ်ခဲ့တာပါ။အစ္စရေးကတော့ဟက်စ်ဘူလာအဖွဲ့ရဲ့ဒေသရင်းခြေစိုက်လေကြောင်းရန်ကာကွယ်ရေးကိုရင်မှာပါဝင်တဲ့စစ်ပတ်ဆိုင်ရာနေရာတစ်ခုနဲ့အကြမ်းဖက်သမားတွေရဲ့အခြေခံအဆောက်အအုံသုံးခုကိုတိုက်လေရင်နဲ့တိုက်ခတ်ခဲ့တာလို့ Telegram လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ကစားစစ်ပွဲ6လကြာလာချိန်မှာအပြစ်ကတ်ရဲစေးရင်နဲ့တစားကနေပြန်လွတ်ပြီးထပ်ဆွေးနွေးဖို့အတွက်အမေရိကန်ဘိုးထောက်လိုင်းအေဂျင်စီ CIA ကြီးကဘီလ်ဘန်းစ်ပါဝင်ဆက်ဆက်ဆွေးနွေးသူတွေအီဂျစ်နိုင်ငံကာရိုမျိုးကိုရောက်နေပါတယ်ကတ္တန်နိုင်ငံဂျာယီဝန်ကြီးနဲ့အီဇရဲကိုယ်စားလှယ်ဖွဲ့လို့လဲဆွေးနွေးပွဲတွေမှာပါဝင်ဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းထားကြတာပါအမေရိကန်နဲ့တရုတ်နိုင်ငံကြားလွန်ခဲ့တဲ့နှစ်အတွင်းခက်ခဲတဲ့ဆွေးနွေးပြောဆိုမှုတွေရဲ့ရလဒ်အဖြစ်ပုံမတည်ငြိမ်တဲ့အခြေခံတွေကိုရရှိရကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးကျန်တဲ့ရေလင်ကတရုတ်ဝန်ကြီးချုပ်လီချန်းကိုဒီကနေ့ပဲပြောဆိုလိုက်ပါတယ်ဘီဂျင်းမြို့ကတွစ်ဆုံမှုအစမှာပဲတရုတ်ဝန်ကြီးချုပ်ကလည်းစီးပွားရေးအင်အားကြီးနိုင်ငံကြားအပြန်အလှန်လေးစားချက်ကိုလည်းတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်လွင့်ဦးချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့တီအန်ဝမ်လို့ဖြစ်ပါတယ်VOA American တာရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်း ကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America.